Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဇွန်လ4ရက်အင်္ဂါနေ့မနက်ပိုင်း6တိုင်းကနေ9တိုင်းထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လည်ပေးနေပါတယ်ရေဒီယိုကလည်း light meter 2440နဲ့58 light meter 190ပြည့် VOA website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
ဂါဇာမှာအခုနောက်ဆုံးပြစ်ခတ်ရစေးအစုပြုချက်သဘောတူမဲ့လာလာအပေါ်မှာအစ္စရေးဝန်ကြီးချုပ်ကမကြီးမရပြောဆိုနေပါတယ်။ဆွစ်ဇာလန်မှာကျင်းပမဲ့ယူကရိန်းငြိမ်းချမ်းရေးညီလာခံကိုအမေရိကန်ဒုတိယသမ္မတတယောက်ဖို့ရှိနေပါတယ်။အမိုက်ထုတ်တွေလေမှုပေါင်းမှာတက်ပြီးတော့တောင်ကိုရီးယားနိုင်ငံတဲကိုချဲချခဲ့တဲ့မြောက်ကိုရီးယားရဲ့ရန်လိုမှုလုပ်ရက်ကိုတုံ့ပြန်ဖို့အသင့်ရှိတယ်လို့တောင်ကိုရီးယားစစ်ဖက်ကပြောပါတယ်
။အဲ့ဒီလိုထိတ်တန့်အောင်သတင်းတွေဖြစ်ကြောင်ကြီးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့တရင်ဆောင်ပါကိုလည်းကြားကြရမှာပါ။ဒါပြင် American Democratic Party နဲ့ Republican Party အကြောင်းနဲ့ဥရောပကလျှက်စစ်ကားဈေးကွက်အကြောင်းတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အပတ်စဉ်အစည်းအဝေးမှာတော့ interview စီးပွားရေးလူမှုရှုခင်းတွေကိုရှုစားနားဆင်ကြပါမယ်။အခုတော့ထိတ်တန့်အောင်သတင်းတွေကိုနားလောင်ကတင်ပြပါအောင်မယ်။
ဟာမတ်စ်တို့နဲ့အပြေအခတ်ရပ်ဆဲနိုင်မယ့်အလားအလာတွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကတနင်္လာနေ့မှာရှော့ပေါ့ပြောဆိုပါရယ်အပြေအခတ်ရပ်ဆဲပြီးတော့အပြန်အလှန်အပြင်ဟာမတ်စ်တို့လက်ထက်ကတစ္ဆက်ခံတွေပြန်လွတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုမှုဟာမူပေါင်းအစိတ်ပိုင်းဖြစ်တယ်လို့လည်းပြောပါရယ်ဂါဇာဒေသထဲကဟာမတ်စ်တို့ကိုချေမှုန်းဖို့နာသန်ယာဟုကအစဉ်တစိုက်တိုက်တွန်းလာတာဖြစ်ပေမဲ့အခုထုတ်ပြန်လိုက်တဲ့အကြေညာချက်တွေမှာတော့အစ္စရေးရဲ့တောင်းဆိုချက်တွေမရဘဲအပြစ်ခတ်ရဆက်ရဲ့သဘောတူညီလိုက်ပြီးဆိုတာမမှန်ဘူးလို့ပြောထားပါတယ်ဂါဇာမှာအရင်ဆုံးအပြစ်ခတ်ရဆက်ပြီးတော့ဟာမတ်စ်တို့လက်ထက်ကတစ္ဆကံတချို့ပြန်လွတ်ပေးဖို့ဆိုတဲ့အချက်တွေပါတဲ့အပြစ်ရရဲ့သဘောတူညီချက်မူကြမ်းတစ်ရက်ကိုသမ္မတဘိုင်ဒန်ကပြည်ခဲ့တဲ့တပါမှာတင်ပြခဲ့တာပါအပြစ်ခတ်ရဆက်ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့အစ္စရေးအရာရှိတွေဘက်ကမေခွန်းတွေရှိနေချိန်မှာပဲဟာမတ်စ်တို့လက်ထက်ကနောက်ထပ်တစ္ဆကံ၄ဦးသေဆုံးသွားခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်ဒီတဲမှာတက်ကြီးရွေးဦးသုံးဦးပါဝင်တယ်လို့လည်းပြောပါရယ်အပြစ်ရရေးတင်ပြချက်ကိုဟာမတ်စ်တို့သာလက်ခံမယ်ဆိုရင်တော့အစ္စရေးဘက်ကလည်းလက်ခံလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်ရာရှိတွေကပြောပါရယ်တစ္ဆကံတွေပြန်လွတ်လာမယ်ဆိုရင်စစ်ပွဲလည်းရပ်သွားပါလိမ့်မယ်လို့အစ္စရေးအစိုးရပြောခွင့်ရသူတို့ကပြောပါရယ်ဆွစ်ဇာလန်နိုင်ငံမှာဂျွန်လလည်းကျင်းပမဲ့ယူကရိန်းငြိမ်းချမ်းရေးညှိနှိုင်းခံကိုအမေရိကန်ဒုသမ္မတကမလာဟဲရစ်စ်နဲ့အင်ပီရိုအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလဗန်တို့တက်ရောက်မယ်လို့အင်ပီရိုကတင်နယ်လာနေမှာကြေညာပါရယ်နိုင်ငံတော်ရဲ့အချုပ်အခြာအာဏာနယ်မြေစိုးမိုးရေးနဲ့ကုလသမဂ္ဂရဲ့အခြေခံမူတွေကိုမူတည်ပြီးတော့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရအောင်လို့ကြိုးပမ်းနေတဲ့ယူကရိန်းရဲ့အားထုတ်မှုအပေါ်အမေရိကန်ပြည်ထောင်စုရဲ့အခိုင်အမာထောက်ခံမှုကိုပြသတဲ့အနေနဲ့ဒုသမ္မတဟဲရစ်စ်ဆွစ်ဇာလန်ကိုသွားရောက်မှာဖြစ်တယ်လို့ဒုသမ္မတယုံကပြောပါတယ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းပြည်သူတွေကိုအားပေးကြောင်းဒုသမ္မတဟဲရစ်ကထားလောင်းကတိပြုပါလိမ့်မယ်လို့လည်းကြေညာချက်မှာပြောထားပါတယ်ယူကရိန်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဘလို့ဆွေးနွေးမှုမျိုးမှမဆိုရုရှားနိုင်ငံပါဝင်တင်တယ်လို့ရုရှားတို့ကထပ်တလဲလဲပြောဆိုနေပေမဲ့အခုကျင်းပတဲ့ငြိမ်းချမ်းရေးညှိနှိုင်းခါမှာရုရှားကိုဖိတ်မထားသေးပါဘူးဆွစ်ဇာလန်နိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပမဲ့ငြိမ်းချမ်းရေးညှိနှိုင်းခါမှာဖိလစ်ပိုင်နိုင်ငံတက်ရောက်မှာဖြစ်ပြီးအခုလိုအားပေးထောက်ခံမှုအတွက်ကျေးဇူးတင်ကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတနင်္လာနေ့မှာပြောပါတယ်မက္ကဆီကိုနိုင်ငံရဲ့အနှစ်နရာတပ်တန်းအတွင်ပထမဆုံးအမျိုးသမီးသမ္မတဖြစ်လာတဲ့ကလော်ဒီယာရှင်ဘုံဟာဥတုရာသီရဲ့ရာသိပ်ပန်းပညာရှင်လည်းဖြစ်ပြီးမက္ကဆီကိုစီးတီးမြို့တော်ဝန်ဟောင်းလည်းဖြစ်ပါတယ်။လူကြိုက်များတဲ့လက်ဝဲရင်းသမ္မတအန်ဒရီယာမန်နူယယ်လိုပရာအိုဘရဒိုရဲ့လမ်းစဉ်အတိုင်းဆက်လက်ဆောင်ရွက်သွားမယ်လို့ရှင်ဘုံကကတိပြုပြောဆိုပါတယ်။သူရဲ့ပြိုင်ဖက်နှစ်ဦးဖြစ်တဲ့ဇိုချီတယ်ဂါဗစ်နဲ့ဟိုရေးစ်အယ်ဗာရက်စ်မိုင်းနက်စ်တို့ကလည်းသူတို့ရဲ့အောင်မြင်မှုအတွက်ဖုန်းနဲ့ကွန်ပျူတာပြောကြားခဲ့ကြတယ်လို့ဆိုပါတယ်။တနင်္ဂနွေနေ့ရွေးကောက်ပွဲမဲရလာတဲ့တဲ့ဝက်နေပါရေးအတွက်ပြီးချိန်မှာတော့ရှင်ဘုံကမဲအရေးအတွက်58.3ရခိုင်နှုန်းကနေ60.9ရခိုင်နှုန်းရရှိထားတယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကအတည်ပြုခဲ့တာပါ။ပြိုင်ဖက်အထက်လွတ်တော်အမတ်ဇိုချီတယ်ဂါဗက်စ်ကမဲ26ရခိုင်နှုန်းကနေ28ရခိုင်နှုန်းကျော်ရရှိပြီးတော့အလက်အလက်ဝါဒီကိုစလေလောင်ဟိုဆေးစ်အယ်ဗာရက်စ်ကမဲ900ခိုင်နှုန်းကနေ1000ခိုင်နှုန်းကျော်ရခဲ့ကြပါတယ်။ရှင်ဘုံမြက်မီရို မော်ရီနာပါတီကအထက်နဲ့အောက်လွှတ်တော်နေရာစလုံးမှာအမှန်နေရာအများစုရလိုက်မယ်လို့လည်းခန့်မှန်းထားကြပါရယ်ရွှေကောက်ပွဲမှာအနိုင်ရလိုက်တဲ့ရှင်မုံကအချင်းပြတ်ခြားစားမှုကင်းပြီးတော့ပြစ်ဒဏ်ကင်းလို့ခွင့်လည်းမရှိတဲ့ဗနာရဲ့အရာတာဝန်ယူမှုရှိတဲ့ပုံမတရားဝပြောတဲ့နိုင်ငံတစ်ခုအဖြစ်ထူထောင်သွားမယ်လို့ဂရီပြူပြောဆိုသလိုပြည်တွင်းအတွက်စွမ်းအင်အပြေအဝရရှိရေးနဲ့ပြန်ပြင်းပြင်းစွမ်းအင်ကဏ္ဍတွေမှာလည်းအစိုးရကဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါရယ်
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အမိုက်ထုတ်တွေကိုလေပူပေါင်းမှာတက်ပြီးတော့တောင်ကိုရီးယားနိုင်ငံထဲကျဲချခဲ့တဲ့မြောက်ကိုရီးယားရဲ့ရန်လိုတဲ့လောက်ရက်ကိုလက်တုံပြန်ဖို့အဆင်သင့်မယ်လို့တောင်ကိုရီးယားစစ်ဘက်ကတင်လာနေမှာပြောပါရယ်အထက်အမိန်ထွက်လာတာနဲ့ချက်ချင်းလက်တုံပြန်သွားမယ်လို့ပူရဲစီဦးစီးမြအဖွဲ့ပြောခွင့်ရသူလီဆောင်ဂျုံကပြောဆိုခဲ့ပေမဲ့လို့ဘလို့ဆောင်ရွက်မလဲဆိုတာကိုတော့ပြောမသွားပါဘူးတောင်ကိုရီးယားအစိုးရကလက်တုံပြန်မယ်ဆိုတဲ့ပြောဆိုချက်ထွက်လာပြီးတဲ့နောက်တင်းငွေနဲ့ညာပိုင်းမှာပဲအမိုက်ထုတ်တွေတက်ထားတဲ့မိုးပြန်ပူပေါင်းတွေဆက်မလွတ်တော့ဘူးလို့မြောက်ကိုရီးယားကကြေညာပါတယ်မြောက်ကိုရီးယားကိုဆန့်ကျင်တဲ့လက်ကမ်းစာဆောင်တွေကိုမိုးပြန်ပူပေါင်းတွေနဲ့တောင်ကိုရီးယားဘက်ကဆက်လွတ်နေတာရပ်မယ်ဆိုရင်တော့သူတို့ဘက်ကလည်းအမိုက်မိုးပြန်ပူပေါင်းတွေပြန်လွတ်မယ်လို့မြောက်ကိုရီးယားကတာဝန်ရှိသူတွေကပြောပါတယ်လက်ကမ်းစာဆောင်တွေကိုပူပေါင်းတွေနဲ့လွတ်နေကြတဲ့လူမှုအဖွဲ့အစည်းတွေကိုစစ်သက်ကတားမြစ်ပိုင်ခွင့်မရှိဘူးလို့တောင်ကိုရီးယားစစ်ဖက်ပြောခွင့်ရသူလီဆုံဂျွန်းကပြောပါတယ်ဒါဟာ9နှစ်အတွင်းမြောက်ကိုရီးယားရဲ့ပထမဆုံးမိုးပြန်ပူပေါင်းလှုပ်ရှားမှုလည်းဖြစ်ပါတယ်ကျလ28ရက်နေ့မှာကျင်းပမဲ့အီရန်သမ္မတရွေးကောက်ပွဲမှာဝင်ရောက်အရွေးခံဖို့အီရန်လွှတ်တော်ဥက္ကဋ္ဌမိုဟာမက်ဂေါ်လီဘော့ဖ်ကတနင်္လာနေ့မှာနာမည်စင်တင်သွင်းလိုက်ပါတယ်။မေလအတွင်းရဟယင်ပြကြရမှာအီရန်သမ္မတအီဗရာဟင်ရိုင်စီနဲ့တခြားအရာရှိတွေတေဆုံးခဲ့တာကြောင့်သမ္မတရွေးကောက်ပွဲအခုလိုကျင်းပတာပါ။နိုင်ငံရေးသဘောထားတင်မာတဲ့ရှီယိုဆွဲဝါဒီအသက်62နှစ်အရွယ်ဂေါ်လီဘော့ဖ်ကသမ္မတရေစီရဲ့လမ်းစဉ်အတိုင်းဆက်လက်ရှောင်းလန်းသွားမယ်လို့လွှတ်တော်ဥက္ကဋ္ဌရာထူးကလည်းနှုတ်ထွက်ပြီးသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။နိုင်ငံတကာရဲ့အတိုင်းကပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့အီရန်နိုင်ငံမှာဆင်းရဲမွဲတေမှုနဲ့ကုန်စည်နှုန်းတက်လာတာကကြီးမားတဲ့ပြဿနာဖြစ်တယ်လို့လည်းပြောပါတယ်။စီးပွားရေးကိစ္စရပ်တွေကိုဖြေရှင်းဖို့ကြိုးပမ်းနေတဲ့သမ္မတရေစီရဲ့ထင်ရှားတဲ့အစိုးရအဖွဲ့နဲ့လွှတ်တော်ရဲ့လုပ်ငန်းတွေမပြေဆုံးခဲ့သလိုအောင်မြင်မှုလည်းမရသေးတဲ့အတွက်သမ္မတအဖြစ်ဝင်အရေးခံရတာဖြစ်တယ်လို့လည်းဂေါ်လီဘော့ဖ်ကပြောကြားတော့ပါတယ်အဲ့ဒီအစီအစဉ်အသေးစိတ်နဲ့အီရန်ရဲ့ရိုင်ယာငွေကြေးတန်ဖိုးဆက်ကြနေမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အီရန်ရဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာကိစ္စရပ်တွေဖြေရှင်းလို့မရဘူးလို့ယုံကြည်နေရင်သမ္မတရွေးကောက်ပွဲကိုဝင်ပြိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဥသို့ရသည့်ပြောင်းလဲမှုအကျိုးဆက်ပြင်းထန်တဲ့သဘာဝဘေးဒဏ်တွေကြောင့်အာဖဂန်နစ္စတန်နိုင်ငံမှာရေပေးသင်္ကေတသူတွေထဲမှာကလေးငယ်ထောင်နဲ့ချီပါဝင်ပြီးတော့နိုင်ငံမြောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်ကအများစုဖြစ်တယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောပါရယ်။ပြည်ကြက်ရက်ကစပြီးတော့အာဖဂန်မှာမုတ်တုံမိုးတဲထန်ရကရေကြီးပြီးတော့ရေပေးသင်္ကေတကသသိန်းကျော်ပါရယ်။ပြည်နယ်34ပြည်နယ်ထက်က32ပြည်နယ်မှာပြည်သူတွေရဲ့လူမှုဘဝအိုးအိမ်နဲ့လန္ဒရာတွေလည်းထိခိုက်ပျက်စီးနေရပါတယ်။အမျိုးသမီးနဲ့ကလေးငယ်အပါအဝင်တိတ်ဆုံးသူက350ကျော်ရှိပြီးတော့အင်ဂျင်8000လောက်ပျက်စီးခဲ့ရတယ်လို့စိုက်ပျိုးမြင်တဲ့ဒီနန်တွေပါထိခိုက်ပျက်စီးခဲ့ရတယ်လို့လည်းကုလကပြောပါတယ်။ရေပေးကြောင့်နေရာစွန့်ခွာခဲ့ရတဲ့မိသားစုဝင်ပေါင်းက9000ကျော်တယ်လို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကပြောပါတယ်။အာဖဂန်မှာလက်တလောကျုံနေရတဲ့ပြင်းထန်တဲ့ရာသီဥတုအခြေအနေဟာဥတုရာသီအရေးထင်ရှားတဲ့အချက်အသေးတွေဖြစ်ပြီးတော့လက်ရှိရေပေးတဲ့တချို့ဒေသတွေဟာမိနစ်3ကမိုးခေါင်ခဲ့တဲ့နေရာတွေဖြစ်တယ်လို့လည်းသတင်းလာနဲ့ကုလထုတ်ပြန်ချက်မှာပြောထားပါတယ်။ရေပေးတဲ့သူအတော်များများဟာအိုးအိမ်နေရာတွေဆုံးရှုံးခဲ့ရပြီးတော့လုတ်ကင်စားတော့စရာဘာမှမကျန်တော့တဲ့အတွက်လူမှုကူညီရေးအဖွဲ့တွေဖက်ကလည်းစိုးရိမ်နေပါတယ်။
နောက်ခင်းနောက်ဆုံးအသတင်းတွေကိုနားအောင်ကြည်ညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်ကရင်မျိုးသားစည်းရုံးထိတ်ချုပ်ရာဘကိုးတိုက်ကြောက်ချီမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကတိုက်ပွဲတွေမဖြစ်ဘဲလက်နက်ကြီးနဲ့ဒီအပိုင်းပစ်ခတ်လို့မျိုးသမီးတူတယောက်တေဆုံးပြီးကလင်းငယ်တူပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်ဒီသတင်းကို VOA သတင်းတော်မိုင်းမှာကသတင်းပြပို့ထားပါတယ
်ကရင်မျိုးသားစည်းရုံးထိတ်ချုပ်ရာဘကိုးတိုက်ကြောက်ချီမြို့နယ်ထဲကတောင်ခင်းကျေးရွာတဲကိုပိတ်စလုတ်အခြေဆိုင်စစ်ကောင်စီတပ်က လက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွာထဲကအဆောက်အဦတွေအိမ်တွေပျက်စီးတာအပြင်တားမီနှစ်ဦးထိမှန်ပြီးအမေဖြစ်သူကတော့ပွဲချင်းပြီးတေဆုံးသွားခဲ့တယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပြပါတယ်
နော်ကြောက်ကြီးမျိုးနဲ့လေသူလေသူပေါ့လေသူကြောက်ကြီးမျိုးနဲ့မှာတောင်ကင်းကြီးရတယ်ဟုတ်ကျွန်တော်ပိတ်ကလေးအခြေစားရင်26လေးခန်းလိုက်ရ26လေးဒီလိုလက်နက်ကြီးနဲ့ပြစ်ခဲ့လို့30မမနဲ့ပြစ်ခဲ့တာတာမီညောက်ကြီးထိပြီးတော့အမေရတော့ပွဲချင်းပြီးစီသွားတယ်စီသွားနဲ့မိခင်ကတော့ဒေါ်ပန်းနုမုံပေါ့ဒါလေးခုနှစ်နှစ်သားအရွယ်ကလေးတယောက်ကတော့တန်ရပြီးတော့အသက်တန်ပေါ့အဲ့ဒီစားကစားရကျွန်တော်ကြောက်ကြီးမျိုးနဲ့ခရရှိနေရွာလေးကိုမကြမကြပဲနေ့စဉ်နေပါပေါ့အမေတက်ဖို့မဖြစ်ပါနဲ့ရွာရဲကိုလက်နက်ကြီးနဲ့ဘုံနဲ့လင်းနဲ့ဘုံနဲ့လာကျင်းနေ
ကျောက်ကြီးနဲ့မုံမြွနယ်တဲကတိမ့်နေတီရှိတဲ့ဒေသခံတွေဟာဖေဖော်ဝါရီလလောက်ကစပြီးတပတ်အတွင်းလက်နက်ကြီးအလုံးတရာကျော်ပစ်ခတ်ခံရတာအပြင်မကြာခဏလက်နက်ကြီးနဲ့ပစ်ခတ်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်အိမ်နေမှာမနေရဲပဲတောတောင်တွေထဲမှာပုံအောင်နေထိုင်နေရပါတယ်စားတောက်ရီအခက်ခဲတွေကြောင့်နေ့ဘက်မှာတောင်ရာတွေမှာပြန်ပြီးတော့အလုလုကန်ကြရပါတယ်လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကဇက်တိုက်ဖြစ်နေတာကြောင့်အိမ်ဒီကိုခဏတစ်ဖြုတ်သာပြန်လာနေကြပါတယ်အခုလိုမျိုးစားဝတ်နေရေးအတွက်ရွာထဲကိုပြန်လာနေထိုင်နေတော့မှပဲလက်နက်ကြီးကြရောက်ပေါက်ပွဲပြီးလူသေဆုံးမှုတွေဖြစ်ရတာလို့လည်းဆက်ပြောပြပါတယ
်အဲဒီကမှအမကရွာထဲကလူမလို့မဟုတ်ရွာထဲတော့လူနေရတဲ့လူတော့ဟိုတွားဆန်လာကြမရှိတဲ့လူဆိုတော့ကိုယ့်ရွာထဲမှာပဲကိုနေကြတော့ဦးတရားမဆိုရင်တရားမုံရုံနေမှာဆိုရင်ဒီလိုပဲတရားကဟိုမှအိမ်ကြီးအလုံး50လောက်ကြာလောက်ရှိမှဆိုရင်လူကြီးကတော့10ယောက်15ယောက်ဒီတော့နေကြတော့တချို့မိသားစုလည်းအကုန်ရှောင်ပေါ့စပန်းဆက်ချင်တယ်ဆိုတော့စပန်းဆက်မယ်ဆိုပြီးတော့တောင်ဟာဟိုစားရေးစားရေးတော့သူပြန်လာကြပေါ့စားမှုသားမှုကလည်းသူအဆက်အသွယ်မရှိဘဲတော့သွားမှန်းပြီးတော်လည်းတောင်မှလည်းပုံနေရတယ်ဆိုတော့စားရေးတော့ရတော့ခက်ခဲတာပေါ့
အခုဆိုရင်ကရင်မျိုးသားစီယုံထိန်းချုပ်ရခရိုင်အပီးပီးမှာစစ်ဘေးရှောင်သူ9သိန်းကျော်ရှိနေပြီးညောင်လေးပင်ခရိုင်မှာလည်းလူဦးရေ3ကနန်းနဲ့တင်းရှောင်နေရဆဲဖြစ်ပါတယ်အခုလိုမျိုးမိုးရင်းကာလမှာစားဝတ်နေရေးခက်ခဲပြီးကလေးတွေဖျားနာတာတွေတက်ကြီးရွယ်ဦးတွေတေဆုံးတာတွေလည်းဖြစ်နေပါတယ်တချို့ကတော့ရွာထဲမှာပြန်လာလိုက်တောထဲမှာညပြန်အိတ်လိုက်နဲ့လုံနေကြသူတွေလည်းရှိကြပါတယ်အခုကတော့ရွာထဲကိုပြန်လာနေထိုင်နေတော့မှပဲလက်နက်ကြီးကြောက်ပောက်ကွဲပြီးတေဆုံးမှုဒဏ်ရာရမှုတွေဖြစ်ပေါ်ခဲ့ပါတယ်ရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့facebook.com/viewburmese ဖြစ်ပါတယ
်အခုတော့နိုင်ငံတကာဘက်ကိုကြည့်ကြအောင်ခင်ဗျအမေရိကန်ပြည်ထောင်စုမှာအဓိကနိုင်ငံရေးပါတီကြီးနှစ်ခုရှိပါတယ် Democratic Party နဲ့ Republican Party ဖြစ်ပါတယ် Republican Party အကြောင်းမပြောမီအခု Democratic Party တမိုင်းကိုကြည့်ကြအောင်ပါကိုစီသူကတင်ဆက်ထားပါတယ
် Democratic Party ကပြည်ထောင်စုအစိုးရအဖွဲ့ကြီးကြီးနဲ့တိုးတက်တဲ့လူမှုမူဝါဒတွေရှိတယ်လို့သိထားကြပါတယ်ဒါပေမဲ့အဲ့ဒီလိုပဲအမြဲရှိကြတာတော့မဟုတ်ပါဘူး1992ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုစတင်တည်ထောင်သူနိုင်ငံဖခင်တွေဖြစ်တဲ့ Thomas Jefferson နဲ့ James Madison တို့နောက်ပိုင်းမှာ Democratic Party ရဲ့လို့ဖြစ်လာတဲ့ Democratic Republican Party ကိုထူထောင်ခဲ့ကြပါတယ်သူတို့ကဒီမိုကရေစီလုပ်ငန်းစဉ်မှာအစိုးရခန္ဓာတည်တည်နဲ့လူထုပါဝင်မှုများများဖြစ်စေချင်တာပါ1829ခုနှစ်မှာတမရအင်ဒရူးဂျက်ဆင်ကဒီမူဝါဒတွေအပေါ်ထပ်တိုးခဲ့ပါတယ်။သူကအစိုးရကိုထတ်ချုံပြီးမေပိုင်ရှင်တွေပဲမေးပေးခွင့်ရှိတယ်လို့သတ်မှတ်ထားတာကိုသူဖြူမျိုးသားလူတန်းစားစုံကိုမေးပေးခွင့်ပြုလိုက်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အပိုက်15ရှိထားတဲ့ကြားကလူမဲမျိုးသားတွေနောက်ထပ်42နှစ်ကြာတဲ့အထိမေးပေးခွင့်မရခဲ့ပါဘူး။ပြင်ဆင်ချက်အပိုက်19ရှိထားပေမဲ့မျိုးသမီးတွေနောက်ထပ်နှစ်ပေါင်း62နှစ်ကြာတဲ့အထိမဲမပေးရပါဘူး။နောက်နှစ်ပေါင်း136နှစ်ကြာမှလူမဲမဲဆန္ဒရှင်တွေအတွက်အတားအဆီးရှိနေတာကိုမဲပေးခွင့်ဥပဒေနဲ့ဖယ်ရှားနိုင်ခဲ့ပါတယ်။သမရဂျက်ဆင်ရဲ့အောင်မြင်ခဲ့တဲ့သမရမဲဆွေမှုကဒီမိုကရက်တစ်ပါတီတင်ဂီတာမီးရဲ့ပုံအစဖြစ်ပါတယ်။သူ့ပြန်ဘက်တွေကသူ့ကိုဂျက်ဂတ်စ်မီးမထုံလို့ခေါ်ပြီးသူ့ကိုထောက်ခံသူတွေကမီးကိုတင်ဂီတာယူလိုက်တာဖြစ်ပါတယ်။1860ခုနှစ်ပြည်တွင်းစစ်မဖြစ်ခင်ကာလမှာဒီမိုကရက်တစ်ပါတီကပထဝီနေထားရနှချမ်းကွဲခဲ့ပါတယ်။ငွေဝယ်ကျွန်စနစ်နဲ့ပြည်ထောင်စုမပြိုကွဲရေးကိစ္စရပ်တွေမှာမြောက်ပိုင်းနဲ့တောင်ပိုင်းဒီမိုကရက်တွေသဘောထားကွဲခဲ့ကြပါတယ်။1865မှာတောင်ပိုင်းကပြည်တွင်းစစ်ရှုံးနေသွားတော့ဒီမိုကရက်တစ်ပါတီကနိုင်ငံမှာနေရာယူထားနိုင်တာကိုနောက်မျိုးဆက်အတော်များများအထိဆုံးရှုံးလိုက်ရပြီးသမ္မတအေဗရာဟံလင်ကွန်ရဲ့ Republican Party ကနိုင်ငံရေးအခင်းကျင်းမှာလွှမ်းမိုးထားနိုင်ခဲ့ပါတယ်။ကောင်ကူရဆန်းနေမှာတော့ပြည်ရင်းစစ်ကြီးနောက်ပိုင်းပထမဆုံး တောင်ပိုင်းဒီမိုကရက်တစ်သမ္မတရွေးကောက်ခံရပြီးပါတီကပိုပြီးတိုးတက်တဲ့မူဝါဒတွေကိုကျင့်သုံးလာပါတယ်။သမ္မတဝုဒ်ရိုးဝါဆန်ကပြည်ထောင်စုအလို့သမားဥပဒေကိုခိုင်မာအောင်လှုပ်ဆောင်ပြီးအမျိုးသမီးများမဲပေးခွင့်ဥပဒေကိုအတည်ပြုနိုင်ရေးထောက်ခံခဲ့ပြီး1920မှာအတည်ပြုနိုင်ခဲ့ပါတယ်။ကမ္ဘာစည်းဝေးပြက်ကက်ကြီးဖြစ်တော့မှသမ္မတဖရန်ကလင်ရူးစဗယ်ဦးဆောင်ပြီးတော့ဒီမိုကရက်တွေသူတို့ရဲ့နိုင်ငံရေးဩဇာကိုပြန်ရယူနိုင်ခဲ့တာပါ။သမ္မတက New Deal စီမံကိန်းသစ်ဆိုတဲ့အစီအစဉ်တွေနဲ့ပြည်ထောင်စုအစိုးရခန္ဓာကိုထပ်တိုးချဲ့ခဲ့ပါတယ်။ Roosevelt ရဲ့မူဝါဒတွေကိုထောက်ခံပြီးလူမဲမဲဆန္ဒရှင်တွေတော်တော်များများ Democratic Party ဘက်ကိုရောက်လာကြတာပါ။နောက်နှစ်ပေါင်း90အတွင်းအချိန်တော်တော်များများမှာ Democrat တွေကနိုင်ငံရေးကိုအုပ်စိုးထားနိုင်ခဲ့ပြီးလူမှုမူဝါဒတွေမှာလက်ဝဲဘက်ကိုပိုရောက်လာပါတယ်။1960ပြည့်လွန်အလယ်လောက်မှာသမ္မတ Lyndon Johnson ကနိုင်ငံသားခွင့်ရေးဥပဒေနဲ့အစိုးရရဲ့လူမှုအစီအစဉ်ကြီးတွေကိုတည်ပြုလိုက်ပြီးအဲ့ဒီအစီအစဉ်တွေကနေတောင်ပိုင်းကလူပြူမဲဆန္ဒရှင်တွေကိုဖယ်ထုတ်လိုက်လို့ Republican Party ကိုကူးသွားကြပါတယ်။အခုဆယ်စုနှစ်တုန်းကတော့ Democrat တွေနဲ့ Republican တွေတမရနေရာကိုအပြိုင်ယူနေကြတာပါ။ပထမဆုံးလူမဲတမရဖြစ်သူတမရ Barack Obama ကသူ့ရဲ့နာမည်ကျော် Obama Care ဆိုတဲ့ Affordable Care Act တတ်နိုင်တတ်တာကျန်းမာရေးဆောင်ရှောက်မှုဥပဒေနဲ့အစိုးရကဏ္ဍကိုတိုးချဲ့ခဲ့ပါတယ်။COVID-19 ကပ်ဘေးကာလသမ္မတဂျိုးဘိုင်ဒန်တက်လာတော့သူနဲ့ဥပဒေပြုအမတ်တွေကဒေါ်လာ 1.8 ဘီလီယံဘူး COVID ကူညီရေးရန်ပုံငွေဒေါ်လာ 1.2 ထရီလီယံအခြေခံအဆောက်အဦတည်ဆောက်ရေးရန်ပုံငွေနဲ့နောက်ထပ်ဒေါ်လာ 369 ဘီလီယံကိုဥရရာသီထိန်းသိမ်းရေးအစပျိုးလှုပ်ဆောင်မှုတွေအတွက်အတည်ပြုပေးခဲ့ပါတယ
်။အမေရိကန်နိုင်ငံရဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုအနက်ကဒီမိုကရက်တစ်ပါတီအကြောင်းကိုစီသူကတင်ပြခဲ့တာပါ။အခုတော့ Republican Party ဘက်ကိုသူ့ရဲ့တမိုင်းကိုလည်းတက်လက်ကြည့်ကြအောင်ပါ ကိုဝင်းခတ်မောင်ကတင်ဆက်ထားပါလေ
Republican Party ကပြည်ထောင်စုဆိုရအဖွဲ့ကိုခတ်သေးသေးနဲ့တမယိုကျလူမှုဝါဒတွေရှိတယ်လို့တည်ထားကြပါတယ်ဒါပေမဲ့အဲ့ဒီလိုပဲအမြဲရှိခဲ့တာတော့မဟုတ်ပါဘူးပါတီကို1854ခုနှစ်မှာမြောက်ပိုင်းပြည်နယ်တွေကစောက်ဖွဲ့ခဲ့တာပါနောက်ပိုင်းပြည်နယ်တွေမှာကျွန်းစနစ်မကြီးထွားအောင်ဆန့်ကျင်ဖို့ပိုခိုင်မာတဲ့ပြည်ထောင်စုဆိုရတည့်ရဲ့လိုချင်ခဲ့ကြတာပါသမ္မတရွေးကောက်ပွဲကျင်းပတဲ့ဒုတိယကြိမ် 1860 မှာပါတီကိုစားပြုရှင်ပြိုင်တဲ့အိဗရာဟင်လင်ကွန်အနိုင်ရပြီးပြည်ထောင်စုမပြိုကွဲရေးနဲ့ကျိုးစနစ်ဖျက်သိမ်းရေးတို့ကိုလှုံ့ဆော်ခဲ့ပါတယ်။မြောက်ပိုင်းပြည်နယ်တွေကပြည်တွင်းစစ်ကိုနိုင်သွားပြီးတဲ့နောက် Republican Party ကနိုင်ငံရေးကိုနောက်ထပ်နှစ်80ကျော်အုပ်စိုးထားနိုင်ခဲ့ပါတယ်။ဒီတော်တွင်ပြည်ထောင်စုအစိုးရဩစာကိုတိုးချဲ့လှုံ့ဆော်နိုင်ခဲ့တာပါ။အာဖရိကနယ်ပယ်မျိုးသားတွေမဲပေးခွင့်ကိုအာမခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်15ကိုပါတီခေါင်းဆောင်တွေထောက်ခံခဲ့ပါတယ်။ကမ္ဘာစီးပွားပြက်ကပ်ဖြစ်ချိန်မှာတော့ Republican ရဲ့စီးပွားဦးစားပေးမူဝါဒတွေကြောင့်စီးပွားရေးပြိုလဲရတယ်လို့ Democrat တွေပြစ်တင်တာခံရပြီးပါတီရဲ့ဩစာကျဆင်းခဲ့ရပါတယ်။ Reagan နိုင်ငံရေးကို Democrat ကနောက်ထပ်နှစ်90နေရာယူထားနိုင်ခဲ့ပြီးဒီကြားထဲမှာ Republican သမ္မတတူပဲအာဏာရခဲ့တာပါ။ကမ္ဘာစီးပွားပြက်ကပ်ကြီးစပြီးပြည်ထောင်စုဆိုရကိုချဲ့ထွင်လာတဲ့ Democrat တွေကို Republican တွေကရှေးရိုးဆွဲအယူတုံ့ပြန်မှုတွေပေးခဲ့ပါတယ်။ဒီလိုပါတီတွေရဲ့မူဝါဒပြောင်းလဲတွေကြောင့်ထောက်ခံသူလူအုပ်စုတွေပြောင်းလဲဖြစ်ပြီးအာဖရိကနယ်ပယ်မဲဆန္ဒရှင်တွေ Democratic Party ဘက်ကိုရောက်သွားကြသလိုတောင်ပိုင်းကလူပြူမဲဆန္ဒရှင်တွေက Republican Party စီရောက်လာကြပါတယ်။1980ပြည့်လွန်နှစ်တွေမှာတော့ Republican တူဖြစ်တဲ့ Tamara Ronald Reagan ကသူ့ရဲ့နိုင်ငံရေးမူဝါဒတွေနဲ့အမဲအများစုရရှိခဲ့ပါတယ်။အခု70စုနှစ်ပိုင်းတွေမှာတော့ Democrat တွေနဲ့ Republican တွေ Tamara နေရာကိုအပြိုင်ဆိုင်ယူနေကြတာပါ။ Republican Tamara George W. Bush နဲ့ Donald Trump တို့ကတော့ပြည်အောင်စုဆွေးရကဏ္ဍကိုပိုတောင်သေးသွားအောင်လှုံ့ဆော်နိုင်ခဲ့ပြီးလူမှုမူဝါဒတွေကလည်းပိုပြီးလက်ရာဘက်ကိုရောက်လာခဲ့ပါတယ်။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။ရစကားကိုအင်္ဂလိပ်လိုအထူးအဖြစ် EV လို့ပြောလို့ရှိပါတယ်။ကမ္ဘာ EV ဈေးကွက်ထက်ကိုဝယ်ရောက်ဖို့ကြိုးပမ်းနေတဲ့တရုတ်ရစကားကုမ္ပဏီ Leap Motor ဟာဥရောပကားထုတ်လုပ်သူStellantis company နဲ့အတူရက်စက်ကားတွေကိုယောပတိုင်ကကိုးနိုင်ငံမှာအခုနှစ်နောက်ပိုင်းစတင်ရောင်းချပါတော့မယ်။ဒီကြောင့် AP သတင်းစောက်ပေါက်ကိုအခြေခံပြီးအလိမ်ပါကပြောပြပေးမှာပါ
။တရုတ်နိုင်ငံဟန်ဂျိုးမြို့မှာအခြေစိုက်တဲ့ Leap Motor company ဟာသူ့ကုမ္ပဏီထုတ် EV ရက်စက်ကားတွေကိုဥရောပမှာဈေးကွက်ဖြန့်ရောင်းနိုင်ဖို့ဥရောပကားထုတ်လုပ်သူ Stellantis company နဲ့ပူးပေါင်းခဲ့ပါတယ်။ သူတို့ဟာဒီနေ့စက်တင်ဘာလမှာစပြီးတော့တရုတ်ထုတ် EV ကားတွေကိုဥရောပနိုင်ငံတွေဖြစ်တဲ့ဘယ်လ်ဂျီယံ၊ပြင်သစ်၊အီတလီ၊ဂျာမနီ၊ဂရိ၊နယ်သာလန်၊ရူမေးနီးယား၊စပိန်နဲ့ပေါ်တူဂီနိုင်ငံတို့မှစတင်ရောက်ချမှာဖြစ်ပါတယ်။ဒါကတော့ဟန်ဂျိုးမြို့မှာလုပ်တဲ့မီဒီယာပွဲတစ်ခုမှာကြေညာခဲ့တာပါ။တရုတ်နိုင်ငံထုတ်ကားတွေကိုတရုတ်နိုင်ငံပြပမှာထုတ်လုံရောင်းချဖို့အပြည်ပြည်ဆိုင်ရာ Leap Motor လို့ခေါ်တဲ့တွဲဖက်လုပ်ငန်းအသစ်ကို Stellantis Company နဲ့ Leap Motor Company နှစ်ခုကကြေညာခဲ့ပါတယ်။ဒီတွဲဖက်လုပ်ငန်းအသစ်ကို Stellantis Company က58ရာခိုင်နှုန်းပိုင်ဆိုင်ပြီးတော့ Leap Motor Company က49ရာခိုင်နှုန်းပိုင်ဆိုင်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ Stellantis က Leap Motor ရဲ့ Share 21ရာခိုင်နှုန်းကိုဝယ်ယူဖို့ American Dollar 1.61 Billion ရင်းနှီးမြှုပ်နှံခဲ့ပြီးတော့ Leap Motor ကိုအကျိုးအတူမိဖက်အဖြစ်ကြေညာခဲ့ပါတယ
် And with Leap Motor we are going to be able to bring faster to our
Stellantis Company တွေ့ရော Leap Motor Company တွေ့ပါအကျိုးမြတ်ရစေမယ်ဈေးအထင်အတင်ရှိတဲ့ EV ကားတွေကိုဈေးကွက်ထဲမြန်မြန်ကျွန်တော်တို့ဖြန့်သွားပါမယ်ဒါကကဘာလုံးဆိုင်ရာပူနွေးမှုပြဿနာကိုဖြေရှင်းဖို့မြန်မြန်ထိရောက်နိုင်တယ်လေ
Stellantis Company ရဲ့အကျိုးတူလက်တွဲရတာဟာကျေပြန့်တဲ့ပြည်ပအယောင်ကိုယ်စားလှယ်တွေဖြန့်ဖြူးရေးစနစ်အပြင်ကဘာတဝန်းကဆက်ရုံအလုပ်ရုံတွေကိုလည်းအသုံးပြုလို့ရအောင်ကူညီပေးတယ်လို့ Leap Motor Company ရဲ့အမှုဆောင်ရာရှိချုပ်ကဆိုပါတယ
်未来就是这种政治这种这个区域的这种不确定性
အနာဂတ်မှာနိုင်ငံရေးနဲ့ဒေသအတွင်းကမရေရာမှုတွေကြောင့်စွမ်းအင်သုံးတရုတ်ကားကုမ္ပဏီတွေကိုကမ္ဘာအနှံ့ထုတ်လုပ်ဖို့မလွဲမသွေဖြစ်လာနိုင်ပါတယ်။ဒါကြောင့် Stellantis ကုမ္ပဏီရဲ့အားသာချက်ကိုကိုးကားပြီးဤပညာနဲ့ထုတ်ကုန်တွေပေါင်းစပ်လိုက်မယ်ဆိုရင်အစိပ်ပိုင်းတွေအားလုံးစုပေါင်းတာထက်စာရင်တစ်ခုတည်းကနေဖြစ်လာတာကပိုကောင်းတယ်လို့ကျွန်တော်ထင်ပါတယ်
။တရုတ်လျှက်စစ်ကားတွေအစစ်မြေဘက်ထရီတွေနေရောင်ခြည်သုံးဆိုလာပြားတွေတံမရီအလူမီနီယံနဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေအပေါ်အကောက်ခေါ်အသစ်တွေစီကြပ်ဖို့အစီအစဉ်တွေကိုအမေရိကန်သမ္မတဘိုင်ဒန်အစိုးရကကြေညာခဲ့တာမို့ကမ္ဘာစီးပွားအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အမေရိကန်ကြားမှာပို့တိုက်မှုတွေတိုးလာနိုင်ွယ်ရှိတယ်လို့ Zoom ကမှတ်ချက်ပေးပါတယ်။တရုတ်နိုင်ငံဟာလျှက်စစ်ကားတွေအလို့ကျိုးထုတ်လုပ်ပြီးတော့ပြည်ပဈေးကွက်တွေမှာပေါ်ပေါ်တည်တည်ရောက်ချနေတယ်လို့အမေရိကန်နဲ့ဥရောပနှစ်နိုင်ငံစလုံးကဆွဆွဲထားပါတယ်
။第二点是说明中国整个汽车产业链
တရုတ်နိုင်ငံရဲ့ကားထုတ်လုပ်တဲ့စက်ရုံထူးသဖြင့်စွမ်းအင်သုံးကားထုတ်လုပ်တဲ့စက်ရုံတွေဟာတော်တော်လေးဖွံ့ဖြိုးတိုးတက်နေပါပြီ။ကားကုမ္ပဏီတော်တော်များများကတရုတ်ဈေးကွက်ကိုသိမ်းပိုက်ချင်ုံသာမကတရုတ်နိုင်ငံရဲ့စွမ်းအင်ဆက်မှုလုပ်ငန်းကွင်းဆက်တစ်ကနေတဆင့်ကုန်ကြမ်းဈေးတက်တက်တသာနဲ့ကမ္ဘာကားဈေးကွက်ထူးသဖြင့်ဥရောပကားဈေးကွက်ကိုလည်းရှင်ပြိုင်လိုကြပါလေ
။ Stellantis Company နဲ့ Leap Motor Company နှစ်ခုရဲ့ပထမဆုံးခြေလှမ်းအစမှာတော့ EV လျှက်စစ်ကားတွေကိုဘယ်နေရာမှာထုတ်လုပ်မယ်ဆိုတာကိုတော့တိတိကျကျမပြောထားပါဘူး။ဒါပေမဲ့သူတို့ထုတ်လုပ်မယ့်နေရာကတော့ကားရောင်းအားကိုထောက်ပံ့ကူညီပေးနိုင်စွမ်းရှိရမှာဖြစ်ပြီးတော့ကားအရည်သွေးတတ်မှတ်ချက်နဲ့ကုန်ကျစရိတ်အကန့်အသတ်မှုရှိရမှာဖြစ်ပါတယ်။အခုထုတ်ထားတဲ့ EV လျှက်စစ်ကားအမျိုးအစားတွေက T03 နဲ့ C10 အမျိုးအစားတွေဖြစ်ပြီးတော့လာမယ့်3နှစ်မှာ20ကားအမျိုးအစားအသစ်တစ်မျိုးကိုမိတ်ဆက်သွားဖို့စီစဉ်ထားတယ်လို့ Tavaris ကဆိုပါတယ်။ဒီကားအမျိုးအစားတွေကနိုင်ငံတကာဈေးကွက်မှာရောင်းအားတည်တည်တသာတက်ဖို့သူကမျှော်လင့်ထားတာပါ။တရုတ်လျှက်စစ်ကားအမျိုးအစား Q4 ကနေစပြီးတော့တရုတ် EV ကားတွေကိုတောင်အမေရိကအရှေ့အလယ်ပိုင်းနဲ့အာဖရိကနိုင်ငံတွေအပြင်အိန္ဒိယနဲ့အာရှပစိဖိတ်ဒေသကိုလည်းဖြန့်ဖြူးရောက်ချမှာဖြစ်ပါတယ်။လျက်စစ်ကားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကိုအားပေးဖို့အစိုးရရဲ့ပြန်ပြင်းပြဲစွမ်းအင်တိုးအားပေးမှုကတရုတ်နိုင်ငံရဲ့ကားစီးကွက်ကိုပြောင်းလဲစေခဲ့ပါတယ်။ EV ကားတဲ့ရောက်ချမှုဟာ2023ခုနှစ်မှာ25ရာခိုင်နှုန်းရှိခဲ့ပြီးတော့ဒါဟာတက်စီသုံးကားစီးကွက်ကိုဖျက်တောက်ခဲ့တာဖြစ်ပါတယ်။ဘီဂျင်းမြို့ကလမ်းပေါ်တွေမှာ Tesla, BYD, NIO စတဲ့လျှက်စစ်ကားအမျိုးအစားမျိုးစုံကိုတွေ့နိုင်ပါတယ်။ကားအသွင်းနဲ့နေရာကြီးကြီးသေးသေးပဲဖြစ်ဖြစ်ရှာရလွယ်ကူပါတယ်။ EV ကားတွေဟာဈေးပိုတက်တာတလို့အမြန်လုံးကောင်းကောင်းနဲ့ပိုမောင်းလို့ရတာကြောင့်ဘီဂျင်းမြို့က EV ကားမောင်းသူတွေကကျဉ်တက်နေကြပါတယ်။ဒါပေမဲ့တချို့ကတော့မောင်းလို့ရတဲ့အကွာအဝေးခီးမိုင်နဲ့အားပြတ်သွင်းရတဲ့ပြဿနာတချို့ရှိတယ်လို့ဆိုပါတယ်။ကားအချက်ပြတာဝန်ယူထားတဲ့ကားမောင်းဝန်ထမ်းဖြစ်သူအသက်54နှစ်အရွယ်မစ္စတာဝူဟာအားသွင်းလို့ရတဲ့နေရာပေါင်း100ကျော်ရှိတဲ့လျှက်စစ်အားသွင်းရနေရာတစ်ခုမှာသူ့ရဲ့ BAIC လျှက်စစ်ကားကိုအားသွင်းနေတာပါ။လျက်စစ်ကားကိုမောင်းရတာကြိုက်ပေမဲ့ပိုးဝေးမောင်းနိုင်ဖို့လျက်စစ်အားကြာရှည်ကထုတ်နိုင်ဖို့သူကမျှော်လင့်ပါတယ်
။好他就是起速比较快。
မောင်းရမြန်နဲ့အချိန်တိုတွင်းမှာပဲစပြီးသွားနေပြီ။ဒါပေမဲ့လျက်စစ်အားနဲ့သွားလို့ရတဲ့ခီးမိုင်ကိုတော့တိုးပြီးလှုပ်ဖို့လိုသေးတယ်။ဒါကကျွန်တော်ရဲ့အကြီးမားဆုံးတောင်းဆိုမှုပါ။
ကားချက်ပြ တာဝန် ယူ ရ တဲ့ ကားမောင်း ဝန်ထမ်း ဖြစ် သူ နောက် တစ် ဦး က လည်း EV ကား တွေ က ပို့ ပြီး တက် တာ ပါ တယ် အား내 ချက် တစ် ခု က တော့ အာသွင်း တာ ဖြစ် တယ် လို့ ဆို ပါ တယ် တခါ အာသွင်း ရဲ့ တနာရီ က နေ မိနစ် 40 ကြာ တယ် လို့ သူ က ဆို ပါ တယ်
တင်ထွက် ပြီး ရှင် ပါ 1公里 也就 1毛多
လက်စစ် ကား တွေ က ပို့ တက် တာ ပါ တယ် 1 ကီလိုမီတာ ကို ယွမ် 3.1 ယွမ် က နေ 3.2 ယွမ် ပဲ ကြာ ပါ တယ်
ပဲစံတက်တာတာပေါ့တခြားအသွင်းနေရာမှာအသွင်းတွေတဲ့တက္ကစီရေမောင်းတူကလည်းအီဗီလျက်စစ်ကားတွေဟာမောင်းရတာလွယ်ကူပေမဲ့စောင်းရာဒီမှာတော့အခက်ခဲတွေကြုံရတယ်လို့သူကဆိုပါတယ်အဲခြေတံကျတော့တုံးနေရရှေ့ဟာအားနေချက်ကတော့စောင်းတွေမှာမောင်းရတဲ့ပြဿနာပါရာဒီဥရုကအေးတော့အပူပေးရပါတယ်အဲ့ဒီမှာလျက်စစ်ဓာတ်အရင်စားပါတယ်တခါတလေစောင်းရာဒီမှာဆက်ကမနိုးပါဘူးဆိုတော့မကြာမကြာအသွင်းရပါတယ်
တခြား EV လျက်စစ်ကားမောင်းတဲ့ချမ်းရန်ကတော့ဈေးနှုန်းတူတက်စီထည့်ရတဲ့ICE အင်ဂျင်ကားတွေထက်EV လျက်စစ်ကားတွေကပိုပြီးတော့မောင်းရကောင်းတယ်လို့ဆိုပါတယ်ဒါပေမဲ့ICE အင်ဂျင်သုံးကားတွေနေရာမှာလျက်စစ်ကားတွေအစားထိုးဖို့ကတော့မဖြစ်နိုင်ဘူးလို့သူကဆိုပါတယ်ဒါပါဆိုရုံးထွားရုံးထွားလောင်စာဆီသုံးကားတွေမှာကအာတာချက်တွေရှိတယ်ဒီကားတွေနေရာမှာစွမ်းအင်သုံးကားတစ်တွေကိုအစားထိုးဖို့ဆိုတဲ့ဆွ
Now, a net say, Damamaho, Tones Emma, Germany, Ned, Chanangan, Mashire, Stellantis, Volkswagen, Mercedes, BMW, Cargo Milo, Europa, Cartolo, Durine, Passa, Longan, Lopone, Sayan, though Nibina, Tedrico, Topo, Kili, Biwindine, Cherry Lu, Deo Cargo Miliha, Robanang and De Wayo Labu, Lala, Shivare. Robanet, Chanangan, Mashire, Carlo, Nanye, Samu Longango, Tuan Piambune, Simi Dembo, Logan, Pandibu, A Kongwe Yashi Burigu, Bubong Loja Valime.
Pirin Logan and Wingwe Pandibide, Gaba, Dizo, Modo, Yazigwe, Pilare, Niago, Tigo, Utare, Dioga, Comedy, and Pasa Lopo, as you know, Nagaga, Gako, Riga, Dio Nagago, Lagget, Tarabashe, Jamatli Maba.
Mateja, Maya, Murin, a Pitne, a Bian Larry, Miare, Kabajima, Tomaru, Jadalu, Mendalu, Piamalare, a car. Amandiago, Sharpwe Jayawari. The Dingo, the Bindersabe, Jati Yare Aka, a yo a team, Medwan Naimare. A jet de Galari Ma, Tamaru ye, Emedui, Yolinja Dui, Pogang and Manepian Rigo, Downta Mirariga, the Dinu La Quimoma, Moody Nivare. Tamaru Vio Inga, and ye jaga, the Dinrigo did set Binivare.
ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA အမေရိကန်အတန်းကတည်မှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင်။ခုတော့ပတ်စဉ်စီစဉ်တွေကိုတင်ဆက်ပါတော့မယ်။စီးပွားရေးအကြောင်းမပြောပြီးအင်တာဗျူးနဲ့စကြပါတယ်။ဒေတာတွေမတူကွဲပြားတဲ့လူမျိုးဘာသာဝင်တွေအကြဉာဉ်းညာစွာအတူတကွာနေထိုင်ဖို့ညှိနှိုင်းဆောင်ရွက်တော်မှာဖြစ်တယ်လို့အေး အရက်ကတတ်တော်စေဦးစီးချုပ်ဘိုးချုပ်ထွက်ပြတဲ့ကဖီအိုအင်းရဲ့တည်သံမေးမြန်းခန်းမှာပြောပါတယ်။ရခိုင်တိုက်ပွဲတွေအတွင်းဒေသကရိုဟင်ဂျာတွေကိုအေးအေးတက်တွေကလူခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုတဲ့သတင်းတွေအပေါ်မေးမြန်းချက်ကိုတုတ်ပြန်သွားခဲ့တာပါ။အေးထိုးစစ်ကိုတမ်းရရမှာဒေသတွင်းလူမျိုးရေးဘာသာရေးပဋိပက္ခဖြစ်အောင်စစ်ကောင်စီကတပင်းဖန်တီးခဲ့တာလို့လည်းသူကဆိုပါတယ်။ဘိုးချ
စပြီးတော့မေးကြပါတယ်ဗျို့အခုကျွန်တော်တို့တရားကြောက်ဘရီတောင်နေပြီးတစ်ခုလုံးကိုလည်းအာအေဘက်ကထိ ंछ ုတ်ထားနိုင်ပါပြီမောင်းတော့လည်းပတ်ထားပြီးလို့သိရပါတယ်အဲ့တော့နောက်ဆုံးစီအခြေအနေနဲ့လက်တလောစီရည်မှန်းချက်ကဘယ်လိုများရှိပါလဲဗျို့
ကျွန်တော်တို့ရဲ့စီရည်မှန်းချက်တွေကတော့ငိုမူလရည်မှန်းချက်အစီအစဉ်အတိုင်းတစ်ခုပြီးတစ်ခုသမို့တပြိုင်တည်းဆက်တော့ယုံပါပဲဘူးဒီတောင်ဒေတာကိုထိ ंछ ုတ်တယ်ဆိုတာလဲအဲ့ဒီဖက်မှာရှိနေတဲ့ဒီရန်သူတက်စကန်ဌာနချုပ်တွေကိုတော့အကုန်လုံးကျွန်တော်တို့အချိန်ပုံတင်ပိုက်ပြီးပါပြီ။ဒါပေမဲ့ဒီကွင်မှာတော့ဟိုထွက်ပြေးလွတ်မြောက်နေတဲ့အဲလက်နက်ကင်အုပ်စုတွေတော့ရှိနေပါသေးတယ်။အဲ့ဒါလေးကိုတည်တည်ချာချာစီမံဆောင်ရွက်လို့ရှိနေတဲ့အတိုင်းတာပါ။ကျန်တာတော့ဒီရခိုင်ရဲ့အလဲပိုင်းပေါ့ရခိုင်တောင်ပိုင်းဘက်ကိုဒီအန်ဌာနချုပ်ဖန်းထားမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်လို့ရှိနေတယ်။အဲပြီးရင်ဒီတန်တွဲဘက်မှာတန်တွဲဘက်မှာလည်းပဲ ီတထေးချောင်းရေအားလျက်စစ်ဖက်မှာနေရာယူထားတဲ့ဟိုစကားစားတက်တွေကတော့ဒီလေမုန်တိုင်းမိုးရွာနေတဲ့အချိန်တွေမှာရာတီဥတုဟိုအကာအကွယ်ကိုယူပြီးမှဆုတ်ခေါ်ထွက်ပြေးသွားတာရှိပါလေ
။ဒီညီနောင်သုံးဘွဲ့အနေနဲ့တလောတုန်းကဒီတရုတ်နိုင်ငံမှာလုတ်တယ်တရုတ်နိုင်ငံမှာလုတ်တဲ့ဆွေးနွေးပွဲပေါ့နော်စစ်ကောင်စီနဲ့ဆွေးနွေးပွဲတွေမှာပါဝင်တယ်လို့သိရပါတယ်။အဲ့တော့ကိစ္စုံဆွေးနွေးရေးဖြည့်ရှင်းရေးနဲ့ပတ်သက်လို့အေးအေးသဘောထားဘယ်လိုရှိပါလဲခင်ဗျ။
တရုတ်မြန်မာနယ်စပ်မှာတရုတ်နိုင်ငံရဲ့စီစဉ်ဆောင်ရွက်မှုနဲ့လုပ်တဲ့ဆွေးနွေးမှုတွေမှာတော့အဓိကဒီနယ်စပ်မှာအပြစ်ခတ်ရက်စဲဖို့ပြီးမှဒီနှစ်ဖက်ဆက်ဆံရေးတွေကိုပုံမှန်လည်ပတ်နိုင်ဖို့အတွက်ဒီ hiking သဘောတူညီချက်အတိုင်းပဲအပြစ်ရက်လိုက်တာဖြစ်တယ်ပြီးတော့နောက်ထပ်ဒီတွေ့ဆုံမှုတွေကလည်းအဲ့ဒီ hiking သဘောတူညီချက်ရဲ့ပေါ်ပြပါအချက်တွေကိုဆက်ဆက်ဆွေးနွေးခြင်းတွေဖြစ်ပါတယ်ကျွန်တော်တို့အာရာခတက်တော်အနေနဲ့ကတော့အဲ့ဒီအပိုင်းမှာအများကြီးပြောစရာတော့မရှိဘူးသို့တော်ဒီဆွေနေ၃ဖွဲ့တဖွဲ့ပေါ့တော့ကျွန်တော်တို့ညီနောက်၃ဖွဲ့ရဲ့စကားစရဲ့ဆွေနေမှုရှိတယ်ဒီအဆုံးမှာတော့ကျွန်တော်တို့နဲ့သူနဲ့ bilateral ထိုင်တာနှစ်ကြိမ်ရှိပြီအဲ့ဒါကတော့လေအချိန်တူတူလေးပါအဲ့ဒီဆွေနေမှုတွေမှာတော့ဒီအပြစ်ခတ်ရက်စရေးကိုဆွေးနွေးတာပေါ့ကျွန်တော်တို့ရဲ့သဘောထားကိုမေးပါလေအဲကျွန်တော်တို့ကလည်းပဲကျွန်တော်တို့ရဲ့စီရေမဲ့ချက်ကိုတော့ပြောပြတာပေါ့နိုင်ငံရေးနဲ့ပတ်သက်ပြီးမှတော့ဒါကတော့ဟိုရှိရှိဝေးဝေးတိတ်မပြောဖြစ်ပါဘူးပြီးရင်ကျွန်တော်တို့ဘက်ကအထူးမေတ္တာရက်ခံချက်ပေါ့အထူးတောင်းဆိုချက်ကတော့ဒီစစ်ကာလမှာဒီအယက်သားထိခိုက်ဒဏ်ရာရမှုတွေကိုနှစ်ဖက်ကကာကွယ်ဖို့ဒါတွေကိုအထူးတတိထားဖို့ပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့ဒီအခြေခံလူထုအဆောက်အုံတွေကိုတိုက်ခိုက်မှုမလုပ်ဖို့ကိစ္စတွေကိုတော့ကျွန်တော်တို့ဘက်ကအထူးဂရုစိုက်ပြီးမှတင်ပြဆွေးနွေးဥစားပေးပြီးမှတင်ပြဆွေးနွေးတာရှိပါတယ်
။အရသာထိခိုက်သေဆုံးမှုတွေကိုမဖြစ်အောင်ကာကွယ်ရေးဆိုတဲ့ဘုဂျုတ်တို့ဘက်ကတင်ပြချက်ပေါ်မှာဆက်ကဆက်ဘက်ကဘာပြောပါလဲခင
်ဗျ။ကျွန်တော်တို့ပြောတာစစ်ကိုစစ်နဲ့တူအောင်တိုက်ရအောင်နှစ်ဖက်လက်နဲ့ကြိုက်တက်တွေကိုပဲအဓိကတိုက်ဖို့အဲ့ဒီပေါ်မှာသူကကျွန်တော်တို့ဆေးရုံတွေကိုသူ rocket နဲ့ပစ်လိုက်တဲ့ချိန်မှာဒီဆေးရုံတက်နေတဲ့လူတွေအများကြီးတည်တော့တယ်ကျွန်တော်တို့အဲ့ဒါကိုထောက်ပြတော့အဲ့ဒီမှာခင်ဗျားတို့ရဲ့စစ်သားတွေကုသနေတာကိုကျွန်တော်တို့တည်င်းတိကျရလို့တိုက်တာဆိုမှပြောတယ်သူတို့ကဒီလိုပြောလာပြီဆိုပြီးမှပြောလာပြီဆိုရင်ဒါကဒီစစ်ဥပဒေအရပေါ့သူတို့ကတော့တကယ့်နိုင်ငံတစ်ခုရဲ့စစ်တပ်ဆိုတော့စစ်ဥပဒေကိုသူတို့ကပိုသိတယ်လေအဲ့တော့ဒီတရုတ်တန်တမန်တွေရှေ့မှာအစည်းအဝေးမှာတော့ဆေးရုံမှာကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်လူနာတွေရှိတယ်လို့ဆေးရုံကိုတိုက်ပါတယ်ဆေးရုံကိုပစ်ပါတယ်ဆိုပြီးမှပြောင်ပြောင်တင်းတင်းပြောနေတော့ကျွန်တော်တို့ဘက်ကလည်းဒီကိစ္စကအလားအလာရှိတဲ့ဆွေးနွေးမှုမဖြစ်နိုင်ဘူးလို့ယုံကြည်တော့ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်ပါတယ်အဓိကတော့ခုဒီရခိုင်ပြည်မှာဖြစ်တဲ့စစ်ပွဲနဲ့တဆက်တည်းနိုင်ငံတကာရဲ့စိုးရိမ်ချက်တွေဖြစ်လာတယ်အဓိကတော့ဘူရီတောင်မဖြစ်ခဲ့တဲ့ကိစ္စကိုခြေခံပြီးတော့ရိုဟင်ဂျာတွေကနှစ်ဖက်ကြားမှာဟိုမြေစာပင်လိုဖြစ်နေတဲ့ကြားညံ့နေတယ်ဆိုပြီးတော့နိုင်ငံတကာကပြောဆိုလာကြတာရှိတယ်။လူခွင့်ရေးဖွဲ့တွေကတချို့ EU ကဝေဖန်လာကြတာလည်းရှိပါတယ်ခင်ဗျာ။အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ EU အနေနဲ့ဘယ်လိုမြင်ပါလဲ။ဘယ်လိုဖြေရှင်းဖို့ရှိပါလဲ
။ဟုတ်ကဲ့စစ်ပွဲကြားမှာဒီအရက်သားတွေကိုကာကွယ်ပေးရဆိုတဲ့အမူကကျွန်တော်တို့ရဲ့ဥစားပေးအရန်အရေးကြီးတဲ့ဥစားပေးမူဝါဒဖြစ်ပါတယ်။အထူးသဖြင့်ရခိုင်ဒေသမှာရှိနေတဲ့မွတ်စလင်လူမျိုးစုတွေပေါ့အဲအရာတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုမြင့်မာတာကိုလည်းကျွန်တော်တို့ကောင်းသိတယ်ကျွန်တော်တို့အရာခတ်တက်တော်ထိန်းချုပ်ထားတဲ့ UL အစိုးရအစီအမံခန့်ခွဲတဲ့လွတ်မြောက်နေမြေတွေမှာဆိုရင်မွတ်စလင်တွေအများကြီးနေထိုင်ပါတယ်မြောက်ဦးတို့ကြောက်တော်တို့တခြားနေရာတွေပေါ့အဲ့ဒီဒေသတွေမှာဆိုရင်အရင်တုန်းကဒီမြန်မာစစ်တပ်မြန်မာအစိုးရထိန်းချုပ်တဲ့ကာလတွေမှာဆိုရင်လူမျိုးရေးဘာသာရေးပဋိပက္ခတွေတင်းမာမှုတွေပြီးမှတပ်ဖြတ်မှုတွေအများကြီးရှိခဲ့ပါတယ်အရင်တုန်းကအခုချိန်မှာဆိုရင်အဲ့ဒါတွေကမရှိတော့ပါဘူးဒီဘူးသီးတော်ဖက်မှာဒီမြန်မာစစ်တပ်ပေါ့စစ်ကောင်စီပေါ့စစ်ကောင်စီကဒီလူမျိုးရေးဘာသာရေးကိုသူကအသုံးချပြီးကျွန်တော်တို့ထိုးစစ်တွေကိုရပ်တန့်ဖို့ကြိုးစားတယ်နောက်တစ်ဖက်မှာလည်းပဲဒီတာမန်အပြစ်မဲ့ပြည်သူတွေရှိသလိုအကြမ်းဖက်စစ်သွေးကြွအဖွဲ့အစည်းတွေလည်းရှိပါတယ်အဲသူတို့ကသူတို့ရဲ့မူဝါဒအတိုင်းပေါ့လေဒီဒေသကိုဒီတိချမွတ်စလင်ဒေသအဖြစ်ဖန်တီးခြင်းနဲ့သူမှလက်နက်ခဲယမ်းမရှိဘူးအဲ့ဒီအချိန်မှာစကားစကားသူ့ကို miao bi la wo a khu chei ma lo jano lo ma po bi khai long de a thauk tha de wo pc tat de sa mat nan thauk tha ne ni yan tu si ga phan mi tha de a ya shi ji de wo ko dai di si man gain de wo taung won pi chin khan ya de ko dai account the phor de chein ni ma a mai pi de a ya shi ji ji de wo ba jano lo ga phan mi tha ba de
de cho di muslim ain ya ri po a thu pye 18 ni ya phye ke kesa ma muslim ain ni ko vi shu de the ma e
ဒီစစ်တီရပါတယ်ဆိုပြီးတော့ဆွဆွဲတာကြီးလည်းရှိပါတယ်တကယ်ပဲလားခင်ဗျာအဲ့ဒါကိုစုံစမ်းစစ်ဆေးဖို့ရောရှိပါလားတိုက်ပွဲပဲဖြစ်ပြီဆိုရင်ကျွန်တော်တို့ကလူထုကိုအကာအကွယ်ပေးဖို့လိုတဲ့အတွက်လူထုကိုကြိုတင်ရွှေ့ပြောင်းဖို့တတိပေးတာတွေပေါ့အမြဲတမ်းလုပ်ပါတယ်တချို့ရခိုင်ရော်တွေမှာအဖိုးကြီးဖိုးကြီးတွေကသူ့မှာလည်းတသက်လုံးပိုင်ထားတဲ့အိမ်ကိုမရွှေ့ရှင်ဘူးလေမရွှေ ကျွန်တော်တို့ကတကယ်ဆိုရင်အရန်ဟိုတတိထားတယ်အဲဒါကလူမျိုးရေးဘာသာရေး sensitive ဖြစ်တယ်ပြီးမှပုံစံအမျိုးမျိုးနဲ့ပုံဖော်တိုက်ခိုက်ပြီးရင်ကျွန်တော်တို့ကိုနိုင်ငံတကာမှာလူဆိုလို့ပုံဖော်ပြီးမှသူ့ရဲ့ agenda ကိုအကောင့်ထဲပေါ်ဖို့လုပ်နေတဲ့လူတွေရှိတဲ့အတွက်ပိုတတိထားတယ်တိုက်ပွဲမဖြစ်ခဲ့အဲဒါမိဖပြည်သူတွေကိုကျွန်တော်ပြောတယ်ပြောတာကလည်းကျွန်တော်တို့ဒီစစ်သားတွေကပြောတာမဟုတ်ဘူးကျွန်တော်တို့အဲ့ဒီဘူးတိတော်ဒေသမှာကျွန်တော်တို့အုတ်ချုပ်ရေးအแทမှာပါဝင်နေတဲ့အဲမွတ်စလင် community member ပေါ့အဲ့ဒီမှာ jury member တွေရှိတယ်အုတ်ချုပ်ရေးဒီရက်မိရက်ဖတွေနောက်ကျွန်တော်တို့ UL မှာတာဝန်ထမ်းဆောင်နေတဲ့ရဲအရာရှိတယ်ရှိတယ်သူတို့ကတရော်ဝင်တရော်ထွက် loud speaker တွေနဲ့ပေါ်ပြီးမှအာစစ်ကောင်စီကအာဒီငါတို့ကိုလူမျိုးတုံးပြစ်မှုတွေကိုကျူးလွန်ခဲ့တဲ့စစ်ကောင်စီကအာအခုမင်းတို့ကိုဒီမျောလင်းချက်အမှားတွေပေးပြီးမှစစ်တိုက်ဖို့အတုံးချနေတယ်မင်းတို့မပါပါနဲ့အဲပြီးတော့လေအခုတိုက်ပွဲတွေဖြစ်လာမယ်ပြည်သူတွေအနေနဲ့ဘေးလွတ်ရာကိုရွှေ့ဖို့အတွက်အတိပေးအဲဒီနှုတ်ဆော်ချက်တွေတောက်လျှောက်လုပ်ခဲ့ပါတယ်ဒီမှတ်တမ်းတွေလည်းကျွန်တော်တို့မှာရှိပါတယ်ဒီလိုကျွန်တော်တို့ရဲ့တတိပေးထုတ်ပြန်ချက်တွေကိုနိုင်ငံခြားမှာနေတဲ့ lobby တွေပေါ့အဲ့ဒီလူတွေကအကောင့်ဖက်ကမမြင်ပါဘူးအဲ့ဒါတွေကိုဒီအပြင်အာဓမ္မရွှေ့ပြောင်းတယ်အစုလိုက်ပြုံလိုက်ရွှေ့ပြောင်းတယ်ဒါဟာ genocide ကျူးလွန်ဖို့ဒုတိယ genocide ကျူးလွန်ဖို့လုပ်နေတာဖြစ်တယ်ဆိုမှဝါဒဖြန့်တာကိုလည်းတွေ့ရပါတယ်အဲတိုးတော်လည်းပဲဒီဝေဖန်မှုဆိုတာကတော့ရှိမှာပါပဲနိုင်ငံရေးလုပ်ရင်လည်းရှိတာပဲစစ်တိုက်ရင်ကပိုပြီးပြင်းထန်တာပေါ့ဆိုတော့ကျွန်တော်တို့ကလှုပ်เสียရှိတာကိုယုံယုံကြည်ကြည်နဲ့ဆက်လက်လှုပ်ဆောင်ဖို့ရှိပါတယ်ဒီမိလောင်တဲ့အိမ်တွေအည်အတွက်ကိုကြည့်မယ်ဆိုရင်တော့မှဒီ18ရက်နေ့မတိုင်ခင်အဲဘူးသီးတောင်မြို့နယ်မှာမိလောင်တော့တဲ့အိမ်တွေကဒီမွတ်စလင်မဟုတ်တဲ့အိမ်တွေပေါ့အိမ်ပေါင်းကျွန်တော်တို့မှတ်တမ်းအရဆိုရင်18ရက်နေ့မတိုင်ခင်2320နဲ့နှလုံးကမိရှုခံလိုက်ရပြီအဲ့ဒီမှာအများဆုံးကဒီ non muslim တွေရဲ့အဆောက်အဦတွေပဲမွတ်စလင်အိမ်တွေပါတော့တာကဒီအိမ်တွေကိုမိရှုတဲ့အချိန်မှာဟိုဘက်ကိုလေတိုက်ပဲမိကူတော့တာလည်းအများကြီးရှိတယ်ဒီ18ရက်နေ့နဲ့ဒီဒေတာကိုနောက်ဆုံးဟိုဖိုးစစ်တိမ်ပိုက်တဲ့အချိန်မှာကြတော့ဒီတိုက်ပွဲတွေကြားမှာမိလောက်တော့တာကအရင်အလုံး950ပဲရှိတယ်ဟိုရှစ်ကလောက်တော့တာပုံများတယ်ဒီမှာဘာသာရေးအဆောက်အဦတွေကိုကြည့်မယ်ဆိုရင်တောင်မှဖုန်ကြီးကျောင်းပေါ့ဗုဒ္ဓဘာသာဖုန်ကြီးကျောင်းက12ကျောင်းရှိတယ် RB ကျောင်းက1ကျောင်းပဲပါတယ်ဟိန္ဒူကျောင်းက1ကျောင်း Christian Church က1ကျောင်းရှိတယ်ဆိုတော့အပြင်ကကြည့်လိုက်ရင်တော့ဂျိုဒုပုံတွေနဲ့ဘယ်နည်းကဘယ်မှာလောင်တော့တယ်ဆိုတာကိုမပြောဘဲပြောရင်တော့ဟိုဝါဒဖြန့်လို့ကောင်းတာပေါ့ဒါပေမဲ့ကျွန်တော်တို့မှခိုင်လုံတိကျတဲ့အထောက်ထားတဲ့ရှိနေပါတယ
်ပြောမှဆိုရင်မောင်းတော်တို့ဘူးတော်နေမျိုးဆိုရင်ငကိုလေးကလူမျိုးကြီးက sensitive ဖြစ်တဲ့နေရာတွေဆိုတော့ဒီနေရာတွေမှာတဟဆာတာမှုဖြစ်လာဖို့ဆိုလို့ရှိရင်အေးနေနဲ့ဘယ်လိုစဉ်းစားထားပါလဲ Ranger ခေါင်းဆောင်တွေအကြီးကြီးနဲ့ပေါ့ဆွေးနွေးဖို့ဒီပါရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ကဆွင်းနေဖို့ဆိုတာထက်ဒီဆွင်းနေဖို့လည်းအစီအစဉ်ရှိပါတယ်ဒါပေမဲ့ဒီထက်လက်တွေ့ကြတဲ့အရာတွေရှိပါသေးတယ်အဲဒီမွတ်စလင်ကွန်မြူနတီမှာရခိုင်ထဲမှာကြံခဲ့တဲ့လူတွေကြတော့ဒီသူတို့ကငင်းချမ်းဆိုအတူတကွနေဖို့လိုတယ်ဆိုတာကိုကောင်းကောင်းလက်ခံပြီးမှလက်တွေ့ကြကြသဘောပေါက်တယ်ကျွန်တော်တို့လည်းပဲခုအုပ်ချုပ်ရေးတွေမှာဒီအုပ်ချုပ်ရေးတရားစီရင်ရေးပြည်သူ့လုံခြုံရေးရေးလုပ်ငန်းတွေရဲလုပ်ငန်းတွေပေါ့ပြီးမှဒီပညာရေးနဲ့ကျန်းမာရေးဆိုင်ရာပြည်သူ့ဝန်ဆောင်မှုလုပ်ငန်းတွေမှာဒီအရေးချင်းရှိတဲ့တစ္ဆာရှိတဲ့တစ္ဆာရှိတယ်ဆိုတော့ဒီမိမိတိုင်းပြည်အပေါ်မှာတစ္ဆာရှိတာကိုပြောတာပါဟိုတခြားတိုင်းပြည်မှာနေပြီးမှဒီဘက်ကအခွင့်အရေးကိုပြောနေပြီးမှဒ ဖက်တိုင်းပြည်ကိုတစ္ဆာမရှိဘဲနဲ့သူများတိုင်းပြည်မှာတစ္ဆာရှိတဲ့လူကိုကျွန်တော်တို့ကနိုင်ငံသားအဖြစ်အသိမဲ့ပြုဖို့ဒါအခက်အခဲရှိပါလိမ့်မယ်။ဒါဘယ်နိုင်ငံမှာမှဒါလက်မခံပါဘူးဒါမျိုးတွေကိုဆိုတော့ဒီကိစ္စတွေကအစကျွန်တော်တို့သေချာစဉ်းစားတာရှိတယ်။ရခိုင်ပြည်တွင်းမှာနေတဲ့ community ရဲ့ဒီစဉ်းစားပုံစဉ်းစားနည်းနဲ့အကျိုးစီးပွားနဲ့ဒီနိုင်ငံခြားမှာနေတဲ့လူတွေရဲ့စဉ်းစားပုံစဉ်းစားနည်းနဲ့အကျိုးစီးပွားမတူပါဘူး။ကျွန်တော်တို့မှာဆိုရင်ကျွန်တော်တို့ဖက်ကမာရင်းတဲ့ဟာဖြစ်ဖြစ်လှုပ်ရှားရှိတာဖြစ်ဖြစ်ဆုံးဖြတ်ချက်တွေကိုဂတိကဝဲနဲ့အာမခံမဲ့အနေအထားကျွန်တော်တို့ကရှိတယ်။အဲသူတို့ပြောနေတဲ့ခေါင်းဆောင်ဆိုတာပင်ပါလေ။ဥမာတဖွဲ့ကိုဘင်္ဂလားဒေ့ရှ်ကကမ္မကထားလုပ်ပြီးမှဖွဲ့စည်းပြီးကျွန်တော်တို့ကိုဆွေးနွေးဖို့အတွက် recommend လုပ်တာရှိတယ်။ဒါပေမဲ့နောက်ထပ်ကျွန်တော်တို့ကပြီးတယ်ဒီဟာကိုလက်ခံလိုက်ရင်နောက်တဖွဲ့ကပေါ်လာဥမာခဏစောင့်ကြည့်လိုက်ဆိုတော့ဘလောက်မကြဘူးနှစ်ပတ်လောက်ပဲကြာတယ်။အဲကြေညာချက်ထွက်လာပြီးဒီဟာကကိုစားမပြုဘူးဒီအဖွဲ့တွေကလှုပ်ရှားအဖွဲ့ဖြစ်တယ်။ပါညာပေါ့နာနိုင်ငံရေးသူတို့ကိစ္စပါကျွန်တော်တို့ကသူတို့ကိုတို့ဆိုပြီးမှခွဲလို့လည်းမပြောလို့ဘူးဒါပေမဲ့ဒီကိစ္စကခွဲပြောမှမြင်မဲ့ကိစ္စမဟုတ်လို့ခွဲပြောတာမရခိုင်ပြည်ထဲမှာနေထိုင်ပြီးကြံခဲ့တဲ့လူတွေကြတော့သူတို့ကိုတို့ဆိုပြီးမှခွဲလို့ပြောလို့မရဘူးဒါလက်ရှိကျွန်တော်တို့လက်ထဲမှာရှိနေတဲ့ပြည်သူတွေဖြစ်တယ်သူတို့စီကဒီခေါင်းဆောင်တွေပညာရည်ချင်းရှိတဲ့လူတွေစောပြောသလိုဟိုကိုယ်တိုင်းပြည်မှာနေပြီးကိုယ်တိုင်းပြည်ကိုပဲအဲတစ္ဆာရှိတဲ့လူတွေကိုဆိုရင်ကျွန်တော်တို့ရဲ့ဥစားပေးဖြစ်ပါတယ်အခုလည်းပဲကျွန်တော်တို့တင်ပြီးမှရရှိလာတဲ့ဟိုလွတ်မြောက်နေနေဒီမှာစီမံအုပ်ချုပ်ဖို့အတွက်အဲ့ဒီလူတွေကိုပဲရဲမှုတွေဖြစ်လာမယ်အုပ်ချုပ်ရမှုတွေဖြစ်လာမယ်ကျန်တဲ့လူတွေကိုလည်းကျွန်တော်တို့ဘယ်လို train လုပ်ရမလဲဆိုတဲ့ဟာတွေကိုကျွန်တော်တို့သေချာစဉ်းစားနေကြပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောက်ဖြစ်တဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောက်ကို Facebook စာမျက်နှာကနေပြီးလွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လေ VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်ခုတော့လူမှုရှုခင်းကိုမကြည့်ပြီးစီးပွားရေးပဲလက်အောင်ပါပြည်တွင်းမှာရွှေစင်းနဲ့နိုင်ငံခြားငွေလဲလှယ်မှုနှုန်းရပ်ပိုက်အတွေ့ထိုးတက်ပေါက်ခဲ့ပြီးတဲ့နောက်စီးပွားရေးလုပ်ငန်းရှင်တချို့ကိုစစ်ကောင်စီကဖမ်းဆီးလိုက်ပါတယ်စစ်ကောင်စီရဲ့စီးရင်ပါလုပ်ငန်းရှင်တချို့ကတော့ရှောင်နေကြပါတယ်အခက်ခဲတွေကြုံတွေ့နေရပြီးဖြစ်တဲ့စစ်ရှောင်လူမှုအတွက်တော့ငွေကြေးဖောင်းပွားမှုနဲ့အတူရာသီဥတုဘေးဒဏ်တွေကိုပါကြုံတွေ့နေရတာကြောင့်လူသားချင်းစာနာမှုကြတဲ့ပုံပြီးဆိုးလာနေပါတယ်ဒီသတင်းပါစီးပွားရေးစီစဉ်မှာမတ်သိန်ထိုက်ကတင်ပြထားပါတယ်
မြန်မာရွှေပြင်ပပေါက်ဈေးကအခောက်ရွှေတစ်ချက်သားကိုကျပ်55သိန်းနဲ့58သိန်းအမေရိကန်ဒေါ်လာပြင်ပပေါက်ဈေးကဒေါ်လာ4600ကျပ်ကျော်တရုတ်ယွမ်ငွေလဲလှယ်နှုန်းကတရုတ်ကို630ကျပ်ထိုင်းဘတ်ငွေဈေးကလည်းမြန်မာကျပ်ငွေတစ်သိန်းကိုထိုင်းဘတ်995ဘတ်ထိမေလ29ရက်နေ့မှာရောက်ရှိခဲ့ပြီးနောက်မှာတော့အွန်လိုင်းပေါ်မှာငွေလဲနှုန်းတင်သူတွေကိုဖမ်းမယ်လို့စစ်ကောင်စီကကြေညာပါတယ်ဒါအပြင်ရွှေစည်းတက်ရတာဟာလူပုဂ္ဂိုလ်တချို့ကြောင့်လို့ဆွဆွဲပြီးရွှေလုပ်ငန်းရှင်နဲ့ပွဲစားတချို့ကိုဖန်ဝရန်ထုတ်ကြောင်းစစ်ကောင်စီကကြေညာပေမဲ့ဒီပုဂ္ဂိုလ်တွေကထွက်ပြေးတိတ်ရှောင်နေကြတယ်လို့လဲဇွန်လ2ရက်နေ့မှာပဲစစ်ကောင်စီကသတင်းထုတ်ပါတယ်မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းငွေကြေးဖောင်းပွားမှုက15ရာခိုင်နှုန်းကျော်ကိုတိုးလာမယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကခန့်မှန်းထားပါတယ်မြန်မာနိုင်ငံတွင်းမှာလူသားချင်းစာနာမှုအကူအညီလိုအပ်သူတွေကိုကူညီနိုင်ရေးနဲ့ရာသီဥတုဘေးဒဏ်ခံနိုင်ရေးရှိရေးဆောင်ရွက်ဖို့ ADB ကတိုက်တွန်းပါတယ်။လက်တလုံးမှာမြန်မာကျပ်ငွေဈေးဇက်တိုက်ကျဆင်းလာတာကြောင့်အထွေထွေကုန်စည်နှုန်းချိမြင့်မှုဟာအိုးအိမ်စွန့်ခွာထွက်ပြေးရသူတွေရှင်သန်ရပ်တည်ရေးမှာပိုပြီးတော့ခက်ခဲလာစေပါတယ်။က င်းဒီဆက်ဆောင်တွေကိုကူညီပေးနေတဲ့ freelance volunteer မြန်မာကမလင်းလင်းကလက်ရှိကုန်စင်းလုံးတက်လာတဲ့အခြေအနေနဲ့ဇက်တိုင်ရင်ဆိုင်လာရတယ်လို့ VOA ကပြောပါတယ
်ရှိပါတယ်ဆိုတော့ဘာလဲဆိုရင်အဓိကဆန်ဒီအခြေခံစားတောက်ကုန်ကြီးအားလုံးပေါ့နော်ပြီးတော့မှဓာတ်စီပေါ့ဖြစ်ချင်တော့ဓာတ်စီရဒီတပတ်ထဲမှာဈေးနည်းနည်းကျနေပေါ့နော်အဲ့ဒါလည်းနည်းနည်းထူဆန်းနေတယ်ပေါ့နော်ဆိုတော့အားလုံးကဈေးတက်နေတဲ့အချိန်မှာဘာလို့ဈေးကျလဲဆိုရတာဒါပေမဲ့ဈေးတက်ဖို့ရှိတယ်ဆိုရတာအားလုံးကလည်းပြောထားတယ်ပေါ့နော်ဆိုတော့ဒီကုန်တယ်ကြီးကရောပြီးတော့ဝယ်ယူတဲ့သူတွေအားလုံးရောင်းတဲ့သူတွေအားလုံးကဒီထက်ဈေးပို့တက်ဖို့ပဲရှိတယ်ဆိုတဲ့ဟာကိုလည်းပြောတယ်ပေါ့နော်ဆိုတော့ဒီမှာတော့ကုန်ပစ္စည်းအားလုံးကတော့ဈေးတက်နေတဲ့အခြေအနေတွေရှိပါတယ်ဟုတ
်မြန်မာလူဦးရေ 7.8% တန်အတွက်စာနာမှုအကူအညီလိုအပ်ခဲ့ပြီးအခု2024ခုနှစ်မှာတော့စာနာမှုအကူအညီလိုအပ်သူ 18.6% တန်ရှိမဲ့အကြောင်းကုလသမဂ္ဂလူသားစာနာမှုတုံ့ပြန်ကင်တွယ်ရေးယုံကခန့်မှန်းထားပါတယ်မြန်မာနိုင်ငံအတွက်အကူအညီပေးနိုင်ဖို့ဒေါ်လာ994တန်းရန်ပုံငွေကိုကုလသမဂ္ဂကပန်ချထားပေမဲ့အခုနှစ်ဝက်ကိုရောက်လာပြီမဲ့ပန်ချထားတဲ့ရန်ပုံငွေပြည့်မီရေးအလံဝင်နေစေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတော်တိုက်ပွဲတွေကြောင့်ဒေသခံလူထုရဲ့အသက်မွေးဝမ်းကြောင်းနဲ့ပိုင်ဆိုင်မှုတွေလည်းဆုံးပနေရပါတယ်။ရခိုင်ပြည်နယ်ပေါတော့မြို့နယ်တွင်ကဒေသခံကတော့လုံခြုံရေးစိုးရိမ်ချက်ကြောင့်အမည်မဖော်ဘဲAFP သတင်း agency ကိုအခုလိုပြောပါတယ
်
အိမ်မှာရှိတဲ့ပစ္စည်းအလုံးခိုးယူခံရပြီးဘာမှမကျန်တော့တဲ့အကြောင်းဖခင်ဖြစ်သူရဲ့ငါးဖန်ပိုက်ကွန်လဲခိုးယူခံခဲ့ရကြောင်းသူ့ရဲ့ဆက်ချုပ်ဆက်တွေကတော့ကန့်ကောက်လို့ပြန်ရတာလို့ဒေသခံကပြောပြသွားတာပါမြန်မာနိုင်ငံမှာလူနေမှုအခြေအနေတိတိတတ်တာချဆင်းလာနေတာကိုလည်းအရှာဖွံ့ဖြိုးရေးဘဏ်ကသတိပေးလိုက်ပြီးမြန်မာနိုင်ငံတွင်းကဆိုးရွားလာတဲ့လူသားချင်းစာနာမှုအခက်အခဲအကျက်တဲကိုနိုင်ငံတကာကအလေးထားရန်ပုံငွေတွန့်မြင့်ပေးဖို့လည်းတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့2023ခုနှစ်အတွင်းပန်ကြားထားတဲ့ရန်ပုံငွေရဲ့29ရာခိုင်နှုန်းသာရရှိခဲ့ပြီးဒီနေ့2024ခုနှစ်မှာလည်းရန်ပုံငွေမပြည့်မီရင်တော့ထိခိုက်သက်ရောက်သူတွေပိုပြီးအတိတ်ဒုက္ခရောက်မယ်လို့လည်းပြောဆိုထားပါတယ်။freelance volunteer မြန်မာကမလင်းလင်းကတော့လက်ရှိအခြေအနေမှာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်ချက်ကများနေတယ်လို့ VOA ကပြောပြပါတယ်
။အဲ့ဒါကတော့လုံလောက်မှုတော့လောလောဆယ်အထိတော့မရှိသေးဘူး။ဘာလို့လဲဆိုရင်ကျမတို့လည်းကုနိုင်တဲ့အတိုင်းတားလည်းဟို limit ရှိတယ်ပေါ့နော်ဆိုတော့ဟိုတွားတဲ့ဆီဆောင်စခန်းတွေတော်တော်များများမှလည်းကျမတို့ရိတ်ခါတုပ်ရည်ရယ်ဆိုလို့ရှိရင်မူကားတွေလိုအပ်နေတာတွေရှိတယ်ကျမတို့မူကားတပင်းရိတ်ခါတွေလိုအပ်နေတယ်ပေါ့နော်ဆိုတော့ဟိုနေရာတိုင်းမှာလည်းဒီလိုဆီဆောင်တာကာလကြာတာမြင်လာတာနဲ့များသူတို့မှလိုအပ်ချက်တွေလည်းများလာတယ်ဆိုတော့ဒီလိုလူသားချင်းစာနာထောက်ထားရင်းနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကနေလည်းကူနေတယ်ဆိုပေမဲ့တစ်ဖက်ကနေမှဟိုလုံလောက်မှုမရှိသေးဘူးဆိုတဲ့ဟာတွေလည်းတွေ့နေရပါတယ်ဟုတ်
တချိန်တည်းမှာပဲတချို့သောဆစ်ဆောင်ဒေသတွေမှာလည်းရာသီဥတုဘေးဒဏ်နဲ့ကြုံတွေ့နေကြရပြီဖြစ်ပါတယ်။ပြီးခဲ့တဲ့မေလ29ရက်နေ့မှာပဲကချင်ပြည်နယ်ချီဖွေမှာမိုးတဲထံပြီးမြေပြိုကျရေကြီးမှုနဲ့ကြုံတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံဟာသဘောဝဘေးဒဏ်ကျုံရနိုင်ခြေများပြီးရာသီဥတုပြောင်းလဲမှုနဲ့ဆက်ဆက်တဲ့ဘေးရန်တွေကြောင့်စီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကျက်တဲ့ပြဿနာတွေပိုပြီးကြီးထွားစေနိုင်ကြောင်းအာရှဖွံ့ဖြိုးရေးဘဏ် ADB ကဖော်ပြပါတယ်။ရာသီဥတုပြောင်းလဲမှုဒဏ်နဲ့သဘာဝဘေးဒဏ်တွေဟာအိုးအိမ်ဆုံးခွာထွက်ပြေးရသူတွေအတွက်ပိုပြီးအခက်အခဲဖြစ်စေတယ်လို့ KNY ဆစ်ဆောင်တွေကိုကူညီပေးနေတဲ့ freelance volunteer မြန်မာကမလင်းလင်းက VOA ကိုပြောပါတယ်။
ဆီချောင်းနေပြတဲ့ခါမှာအလုံးကဒီမူကတဲတွေနဲ့နေကြရတဲ့ခါမှာရာသီဥတု3ခုလုံးအတွက်မှာသူတို့အတွက်ခက်ခဲဖြစ်တယ်ပေါ့နော်အခုပြည့်မိုးရသည်မှာဆိုလို့ရှိရင်ဘယ်လိုအခက်ခဲကြီးကြုံရလဲဆိုရင်အခုဆိုလေတွေစားတိုက်ပြီးမိုးရရတော့ဒီမူကတွေကနှုတ်ရတီမှာအရင်ပူထားတဲ့ဟာကမိုးရတီလည်းရောက်ရောလေတံမိုးတံနဲ့ပြဲကုန်တယ်ပေါ့နော်ဆိုတော့နေရာတိုင်းမှာဒီမူကတွေတဲတွေလိုအပ်နေတယ်ဆိုတဲ့အခြေအနေရှိတယ်
ကျမ်းမြအဖြစ်တဘာဝဘေးဒဏ်ကြောင့်နှစ်စဉ် GDP ပြည်တွင်းအတွင်းထုတ်လုပ်မှုရဲ့ဒသမ9ရာခိုင်နှုန်းလျော့ကျစေတယ်လို့အာရှဖွံ့ဖြိုးရေးဘဏ်အစီရင်ခံချက်ကဖော်ပြထားပါတယ်ရှင
်ခုတော့လူမှုရှုခေးစီစဉ်ကိုဆက်ချင်ပါတယ်ထိခိုက်ပျက်စီးသွားတဲ့ကမ္ဘာပြေလွှာတွေပြန်လည်ရှင်သန်ကောင်းမွန်လာအောင်လက်ရှိမျိုးဆက်တွေဆောင်ရွက်ကြဖို့ဒီနေ့ကမ္ဘာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အတွက်ကုလသမဂ္ဂကတိုက်ထွန်းထားတဲ့အကြောင်းမတ်စုမြတ်မွန်ကသူ့ရဲ့အစီအစဉ်မှာတင်ပြထားပါတယ်
ဂျွန်လ9ရက်နေ့ဟာတဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းရေးနေ့ဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုလူတွေပိုသိအောင်လုပ်ပြီးတော့မှအများပြည်သူပါဝင်ကာကွယ်နိုင်တဲ့အစီအစဉ်တွေကိုကုလသမဂ္ဂရဲ့ဒီတဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ် UNEP က1983ခုနှစ်ထဲကနှစ်တိုင်းခေါင်းစဉ်တစ်မျိုးစီနဲ့အစီအစဉ်တွေလုပ်ပါတယ်။ဒီနှစ်မှာတော့ Generation Restoration ဆိုပြီးတော့မှခေါင်းစဉ်ပေးထားပါတယ်။တတော်ပြုံးတိမှုတွေကမ္ဘာမြေစီလွှာပြုံးတိမှုတွေဒီရေအေးမြစ်ပြုံးတိမှုတွေမဖြစ်ခင်အခြေအနေကိုနောက်ပြန်လှည့်လို့မရတော့ပေမဲ့လက်ရှိမျိုးဆက်တွေကကမ္ဘာမြေကြီးပြန်လဲကောင်းမွန်လာအောင်လို့ထိန်းသိမ်းကြစီဖို့ဖြစ်ပါတယ်။ဒါကြောင့် American ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ် Clemson တက္ကသိုလ်မှာတစ်တော်တယံစာတဘာသာရပ်ပါရဂူဘွဲ့တက်နေတဲ့ကိုထက်လင်းနိုင်တဲ့မေးမြန်းထားပါတယ်ရှင်
။ဒီနေ့မှာတော့ desertification ပေါ့ကန္တာယာနာဖြစ်ထွန်းခြင်းဆိုတဲ့အဆင့်ထိပြောသွားရပါတော့။ဟိုဒါတက်ပြီးတော့ဟိုကြားနေကြစကလုံးတော့မဟုတ်ဘူးပေါ့ပုံမှန်ကတော့တစ်တော်ပြုံးတာပဲကြားရတယ်တကယ်ကမှကျတော့အဆင့်30ရှိရပါတော့ကျွန်တော်တို့တစ်တော်မှာတော့ဟိုတစ်တော်ကလည်းတန်းပြုံးတာမဟုတ်ဘူးပထမဆုံးဟို forest degradation လို့ခေါ်ရပေါ့တစ်တော်ကအဆင့်တန်းကျသွားတယ်ပေါ့နော်သူနဲ့အတိုင်းပဲဟိုတန်မှုရှိရင်မျိုးစေ့မရှိတော့ဘူးနောက်တစ်ခုကမှတော့တကယ်ပြုံးသွားတယ်အပင်ကြီးတွေမရှိတော့ဘူးနောက်တစ်ခုကတော့လုံအောင်ဒီအောက်ချင်မှအပင်ကြီးတွေလည်းမရှိတော့ဘူးအောက်ချင်မှရှိရလို့ခြုံနေပိတ်ပေါက်မြက်တရားစားမရှိတော့ဘဲနဲ့ခန္ဓာရဖြစ်တယ်လို့ပြောလို့ရလောက်တယ်ဒီတကယ်ကိုသဲဆန်နေနေဖြစ်သွားကြတယ်ပေါ့နော်အဲ့ကမှစဉ်းစားကြည့်လို့ရရပေါ့ကျွန်တော်ညည်းစီသွားလဲတကယ်အဟာရတွေမရှိတော့ဘဲနဲ့ကျွန်တော်စိုက်ပျိုးရေးတော်လည်းအဆင်မပြေတော့ဘူးဖြစ်သွားရပေါ့နော်အယောင်ပူပင်၆တည်သွားတယ်ဒီနေ့ကတည်းက desertification ကိုအာရုံထားရပေါ့နော်အခန္ဓာရပစ်ချုံကိုတိုက်ဖြတ်ဖို့ရအတွက်ကျွန်တော်တို့မျိုးဆက်တွေမှာတာဝန်ရှိရပေါ့အကျင့်များမဆိုရင်အဲ့ကြောင့်သူက land restoration ဆိုတဲ့ကလုံနဲ့တုံးထားတယ်အဲ့တော့ land ဆိုတော့အကျယ်ကြီးပေါ့နော်အဲ့တော့ဒီကျွန်တော်အမှန်တကယ်တော့ဒီတစ်တော်တစ်ပင်တွေကိုပြန်လဲရှင်းတန်းလာအောင်တစ်တော်စိုက်ခင်းတွေဘယ်လိုတည်ဆောင်ကြမလဲဆိုတာအာရုံထားတယ်နောက်ထပ်စကလုံးတစ်လုံးကကြတော့resilience ပေါ့နော်ပြောကြတော့မြန်မာလိုဆိုတော့ကြက်ကြက်နိုင်ခံနိုင်မှုလို့ခေါ်ရမှာပေါ့အဲ့တော့ဟိုတိုင်းတွေပါတရားတော့လာမှာမဲ့ဒါတည်းတော့ natural disaster လို့ခေါ်တာတဘာဝဘေးအန္တရာယ်ဖြစ်နေတာပဲဒါပေမဲ့အဲ့အရာတွေကိုခံနိုင်ရရှိဖို့ကျွန်တော်တို့မှလည်းတဘာဝအတားအဆီးဖြစ်တဲ့တစ်ပင်တစ်တော်ကြီးရှိနေခဲ့တယ်ပေါ့နော်ဒါတွေကနည်းလာတဲ့အခါမှာခံနိုင်ရောက်သူတွေရဲ့ခံနိုင်ရရော့ကျသွားတယ်အဲ့တော့ဒါတွေကိုပြန်လည်ပြီးတော့ပြုပြင်ပြောကောင်းမွန်လာဖို့အတွက်ကျွန်တော်တို့မျိုးဆက်တွေကမဒါကိုဖြည့်ရှင်းဖို့ရအတွက်တာဝန်ရှိရဆိုပြီးတော့ဒီနေ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ကဒီရဆောင်ပုံနဲ့ဒီဟာကိုကျွန်တော်တို့အလေးထားပြီးတော့ဒီနေ့တော့ကျွန်တော်တို့ရည်ရွယ်ထားတာ
ပါဆောစောအရှင်းပြသလိုပဲဒီသက်တော်တွေမရှိရတဲ့အတွက်ကြောင့်မို့လို့ဖြစ်လာတဲ့ဆိုးကျိုးတွေပေါ့လေဆိုတော့အဲ့ဒီမှာဒီမြေစီလွှာပြုံးတိမှုကလည်းပါတယ်လေဆိုတော့ဒီမြေစီလွှာပြုံးတိမှုကိုသက်တော်တွေကိုပြန်လဲဆိုက်ပြီးတော့မှကောင်းမွန်အောင်လုပ်ကြဖို့အတွက်ကဒီနှစ်ကုလသမဂ္ဂကသူ့ရဲ့ဒီတိုက်တွန်းချက်ထဲမှာပါတယ်ဆိုတော့ဒီသက်တော်ဟိုတယံစာတဘာသာရပ်ကိုပါရဂူဘွဲတက်နေတဲ့ကိုထက်လင်းနိုင်ကိုမေးချင်တာကမြန်မာနိုင်ငံအပါဝင်ပေါ့နော်ဒီကဘာမှာတစ်တော်ပြုံးတိမှုအခြေအနေဒီထက်ပိုပြီးတော့ဆိုးမသွားအောင်လို့ဟိုပြန်လဲစိုက်ပြိုးဖို့ပေါ့နော်ဘယ်လောက်ထိလိုအပ်နေတယ်လို့မြင်လဲသုံးသပ်ပြလို့ရနိုင်ပါရှင
်ဟိုကဘာမှာတော့ကျွန်တော်တို့ဒီကျွန်တော်ရှာဖွေထားတဲ့ဟို data အချက်လက်အချို့ရှိရပေါ့နော်ဒီကုလသမဂ္ဂရဲ့ဒီဘဲကန္တာဖြစ်ထွန်းမှုတိုက်ချက်ရေး convention ကနေပြီးတော့ပြောထားတာဆိုလို့ရှင်ဒီကဘာမြေတူရဲ့40ရာခိုင်နှုန်းလောက်ကတော့ဒီအဆင့်တန်းတွေကျဆင်းနေတယ်ပေါ့နော်ဟို degree ဖြစ်သွားရယ်ပေါ့နော်နောက်တစ်ခုကကျတော့ဒီဒီပူပင်း၆တင်းမှုကလည်းအဲ့လို2000ခုနှစ်နောက်ပိုင်းဆက်ပြီးတော့အဲ့လိုဒီ29ရာခိုင်နှုန်းလောက်ဒီတက်လာရဲဆိုတာကိုသူပြောထားရယ်ပေါ့နော်အဲ့တော့တတော်တွေအဆင့်တန်းကျဆင်းလာတယ်ကျုံသွားတဲ့အရာတွေရှိရယ်အစိုးဆုံးရှင်တွေကတော့အဲ့လိုမျိုးခံစားရဖြစ်ထွန်းနေပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်ကျတော့ခံစားဖြစ်ထွန်းနေဟာဒီခံစားရတဲ့အခြေအနေတော့မရောက်သေးဘူးပေါ့နော်အဲ့တော့ဒါပေမဲ့ဒီမြန်မာနိုင်ငံရဲ့သူရဲ့မြင်မြင်တာသူမြင်အခြေအနေကသူမြန်မာနိုင်ငံအလဲပိုင်းပေါ့ central drive zone ပေါ့နော်အပိုင်းဒေတာပေါ့နော်ဟိုစကိုင်းတဲ့အောက်ပိုင်းရဲ့မန္တလေးရဲ့ပြီးလို့ရှင်ကျွန်တော်တို့မကွေးတိုင်းရဲ့ပေါ့နော်သူကပုံမှန်ပူရနေရတာပုံမှန်ပူနေမှာပဲပေါ့ဒါပေမဲ့ပုံမှန်ပူလာတဲ့ပူပြီးတော့အခုပူပြီးခံစားလာရရှိရပြီးလို့ရှင်ပူရင်းထောက်သွက်ကာလာလည်းပူပြီးတော့ရှည်လျားလာရရှိရပေါ့နော်အဲဒါတွေကတော့ဟိုဒီတတော်ပြုံးတိမှုရဲ့ဒီတက်ရောက်မှုရဲ့မှာပါပါတယ်အလုံးနားလေထားတဲ့အတိုင်းပဲတတော်လေးကိုဘာလို့စိုက်တယ်လဲဘာလို့စိုက်ဖို့လိုတယ်လဲဆိုတာကတော့ဒီရာသီဥတုဖုံးပြောင်းလဲမှုမှလည်းအများကြီးရှိတယ်အဲ့အများကြီးတော့မှကျွန်တော်အတိအကျဆုံးကအပူချိန်ကြီးမြင့်တက်လာတာပေါ့နော်ကျွန်တော်တို့ခံစားရတာအဲ့တော့အဲ့အပူချိန်ကဘာကြောင့်မြင့်တက်တယ်လဲဆိုတော့ကျွန်တော်တို့မှအဲ့အပူချိန်မြင့်တက်စေတဲ့ဖန်လုံရဲ့အာနိသင်တန်ခွေကာဗွန်နာအောက်ဆိုက်ပေါ့နော်ကာဗွန်နာအောက်ဆိုက်ကြီးပဲလည်းမဟုတ်ဘူးပေါ့မီသိန်းလိုခေါ်တဲ့တန်ခွေကြီးလည်းရှိသေးရပေါ့အဲ့မဲ့အဓိကအဆိုးဆုံးကတော့အဆိုးဆုံးဆိုတာအရေးအတွက်အများဆုံးကကာဗွန်နာအောက်ဆိုက်ဖြစ်နေတယ်အဲ့တော့အဲ့ဒါကလူတွေရဲ့ကြုံကျွမ်းလောင်တာတွေအတုံးပြူးမှုတွေဆက်ရုံနေတခြားကိစ္စတွေပေါ့နော်အဲဒါတွေကို short term နဲ့အကောင်းဆုံးတော့ဒီ nature based solution ပေါ့တဘာဝအခြေပြုတဲ့ဖြည့်ရှင်းချက်ကတစ်တော်တွေဖြစ်နေတယ်အဲတစ်တော်တွေကကျွန်တော်အားလုံးနားလဲထားတယ်လို့ပဲ carbon dioxide ကိုစုပ်တယ် oxygen ထုတ်ပြီးအဲ့တော့ အကောင်နဲ့အောက်ဆက်ကိုစုပ်တဲ့အပင်လေးကိုပုံမှုပြီးတော့စိုက်ဖို့ကျွန်တော်ကလိုလာတယ
်။နောက်တစ်ခုတစ်ဆက်တည်းမေးချင်တာကဒီကိုချက်လင်းနိုင်ရလက်ရှိပေါ့နော်တောင်ကယ်ရိုလိုင်းနာပြည်နယ်မှာလုပ်နေတဲ့ဒီ Climate Smart Forestry ပေါ့မြန်မာလိုဆိုရင်တော့ဒီရာသီဥတုနဲ့သဟဇာတာဖြစ်တဲ့သတ္တောပညာစီမံကိန်းထဲမှာလည်းပါဝင်နေတဲ့ပါရဂူကျောင်းသားဖြစ်ပါတယ်ဆိုတော့အဲ့ဒီ Climate Smart Forestry ဆိုတာကဘာလဲဘယ်လိုမျိုးအကျိုးတွေရှိရလဲဆိုတာကိုရှင်းပြပေးပါလားရှင
်။ No Climate Smart Forestry ကတော့ခုနကပြောသလိုပဲဒီဖန်လုံးအာနီတဲ့ဖြစ်တဲ့ဒီကာဗွန်နဲ့အောက်ဆိုက်ကိုပို့ပြီးစုပ်ယူနိုင်အောင်ပြီးလို့ရှိရင်ဒီအာကမ္ဘာရဲ့ဒီအခြားသောရာသီဥတုပြဿနာတွေဘယ်လိုသစ်တော်တွေကဘယ်လိုပို့ပြီးဖြေရှင်းနိုင်အောင်ဆိုပြီးတော့ဟိုအခုအစ်စ်ပေါ်လာတဲ့ကျွန်တော်2020နောက်ပိုင်းမှာပေါ်လာတဲ့ဒီသစ်တော်ပညာတစ်ခုပေါ့နော်အဲဒါတော့ကျွန်တော်ရဲ့လက်ရှိလုပ်နေတဲ့ research ဆိုလို့ရှိရင်ဒါကျွန်တော်အခုပထမနှစ်ပေါ့နော်ပထမနှစ်ပြီးခံနေပြီပေါ့အာကျွန်တော်ကမလုပ်နေသလဲဆိုတော့သစ်တော်ပြုစုပြထောင်နည်းလို့ခေါ်တဲ့သစ်တော်နဲ့ပတ်သက်တဲ့ဝေါ်လာတော့ silviculture လို့ခေါ်တယ်ပေါ့နော်အဲ့တော့ဒီသစ်တော်ပြုစုပြထောင်နည်းပညာကိုသုံးပြီးတော့ကာဗွန်ကိုပုံမှန်ထပ်ပူပြီးများအောင်ဘယ်လိုလုပ်မလဲပြီးတော့မြန်မာနိုင်ငံအခြေအနေပဲရှင်းပြပြမယ်ပေါ့နော်ဥပမာမြန်မာနိုင်ငံဆိုကျွန်တော်ကကျောင်းအနေမြေကြီးရဲ့အဲတော့တကယ်စီးပွားပြည့်ဟိုမျိုးစိတ်လည်းဖြစ်တယ်ကျောင်းကိုပိုးဆိုင်ကြတယ်အဲတော့ကျောင်းကြီးပဲတစ်တော်လုံးဆိုင်တာကအခြေအနေနဲ့ကျောင်းကိုသူနဲ့ခြားသောမိဖက်မျိုးစိတ်တွေပြင်ကြိုးလိုမျိုးအဲခြားခြားသောဟာမျိုးနဲ့တွဲဆိုင်လို့ရှိရင်ကာဗွန်ပမာဏပိုးများတယ်အချိန်တိုအတွင်းမှာပိုးများတာကိုပြောတာပေါ့နော်ဥပမာဒီရဲ့ကာဗွန်ပမာဏကိုရဖို့နှစ်30ကျောင်းကြာနေတယ်ဒါပေမဲ့အဲတူကြည့်တမျိုးလေးစိုက်တယ်ဆိုလို့ရှင်ကွာဒါပေမဲ့တခြားမျိုးစိတ်တွေနဲ့သူနဲ့ mapel မျိုးစိတ်တွေနဲ့ပေါင်းစိုက်တယ်ဆိုလို့ရှင်အချိန်တိုအတွင်းမှာပြောင်းရနိုင်တယ်အဲ့တော့ဒီအခုနောက်ပိုင်းသစ်တော်ပညာကတော့အဲကာဗွန်ကိုပဲကျွန်တော်ကအဓိက focus ထားလာတယ်ပေါ့နော်အဲ့တော့ဒီကာဗွန်စုပ်ယူပုံမှန်ပို့ပြီးအားကောင်းလာအောင်ဒီနေထဲမှာရောအပင်ရဲ့ပင်စီထဲမှာရော training ထားနိုင်အောင်ကျွန်တော်ကဟိုသစ်တော်ပညာနဲ့ဘယ်လိုကူညီလို့ရမလဲဆိုတော့ကျွန်တော်ကဟိုဖြေရှာတယ်ပေါ့နော်ဒုတိယကဏ္ဍကတော့ကျွန်တော်တို့ဒီ Ecovariance လို့ခေါ်တဲ့ဒီညော်စင်ကြီးရေရှည်ဒီတက်တော့တဲ့မြင်းနဲ့ညော်စင်ကြီးဒီတော့တော့လုံးမှာကာဗွန်ဒိုင်အောက်ဆိုက်ကဘလောက်ထွက်နေလဲဘလောက်ဝင်သွားသလဲအောက်ဆီဂျင်တွေရောဘလို့ထွက်သွားဒီဟာကြီးဒီကနော်အဲ့ညော်စင်ကြီးနဲ့ကျွန်တော်ကဟို data အချက်လက်တွေကောက်တာပေါ့နော်တကယ်တစ်စက္ကန့်တစ်စက္ကန့်တွေမှာဟောလို့အများကြီးအများကြီးသူ data အချက်လက်တွေအများကြီးပြည့်ရပေါ့နော်အဲ့တော့ကျွန်တော်တို့မှဆိုရင်ဒါညော်စင်ဟို၅ခုရှိရပေါ့နော်အဲ့တော့ဒီညော်စင်ကနေပြီးတော့ဘယ်မျိုးစိတ်တွေကတော့ကာဗွန်နဲ့ပိုးစုပ်တယ်လဲဘယ်မျိုးစိတ်တွေကတော့ဒီ data အတွက်တင့်တော်တယ်လဲအဲ့တော့ဒါမျိုးတပြန်လည်းမတူဘူးလေအဲ့တော့ကျွန်တော်ရဲ့climate smart forest ကတော့အခြေအကြီးပဲပေါ့နော်ဒါကျွန်တော် focus ထားတယ်ကျွန်တော်ဟိုကျွန်တော် narrow down လုပ်ထားတဲ့ကျွန်တော်ရဲ့ research ကတော့အဲ့ဒါကိုအတကြီးရွေးထားပါတယ်အဲ့ခန္ဓာနဲ့ကောဟုတ
် Tang Carolina ပြည်နယ် Clemson တက္ကသိုလ်မှာသစ်တော်တရားစာတာပါတာရပါရဂူဘွဲတက်နေတဲ့ကိုချက်လင်းနိုင်ပါရှင်လက်ရှိသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနေတာတွေထပ်ပြီးတော့ဆိုးပွားအောင်လို့အားလုံးဝိုင်းဝန်းပြီးတော့ပြုပြင်ထိန်းသိမ်းကြဖို့အတွက်ကမ္ဘာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတွေကထပ်ပြီးတော့တတိပေးနေပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့တပြိုင်တည်းထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA ကိုစာပေးပို့တယ်လို့လည်းဆိုလို့ရှိရင် bamis@voanews.com ကို email နဲ့ပို့နိုင်တယ်လို့ VOA ရဲ့ Facebook Messenger ကလည်းပို့နိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။ Hamas တဲ့ပြစ်ခတ်ရဆက်နိုင်မယ်လားလားကို Israel ဝန်ကြီးချုပ် Benjamin Netanyahu ကတနင်္လာနေ့မှာ short pop ပြောဆိုလိုက်ပါတယ်။ Israel ရဲ့တောင်းဆိုချက်ပြင်ပြပဲပြစ်ခတ်ရဆက်ရေးသဘောတူညီလိုက်ပြီးဆိုတာမမှန်ဘူးလို့လည်းခုထုတ်ပြန်တဲ့အစ္စရေးရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အပြစ်ရအဆိုပြုချက်ကိုအစ္စရေးရရှိတွေနဲ့ဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကတော့ဒီစီစဉ်ဟာအစ္စရေးရဲ့ရေရှည်လုံခြုံရေးအကျိုးစီးပွားကိုမြင့်တင်ပေးနိုင်မယ်လို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနကတင်းကတွင်နေ့မှာပြောပါတယ်။ဆွစ်ဇာလန်နိုင်ငံမှာကျင်းပမဲ့ယူကရိန်းညီညာရေးညီလာခံကိုတော့အမေရိကန်ဒုတိယသမ္မတကမ်လာဟဲရစ်တဲ့အိမ်ပြီးတော့မျိုးသားလုံခြုံရေးချန်ပီယံဂျိတ်ဆူလီဗန်တို့တက်ရောက်မယ်လို့အိမ်ပြီးတော့ကတင်းလာနေမှာကြေညာလိုက်ပါတယ်။နိုင်ငံတော်ရဲ့ချုပ်ချာအာဏာနယ်မြေစိုးမိုးရေးနဲ့ကုလသမဂ္ဂရဲ့အခြေခံမူတွေကိုမူတည်ပြီးရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရရှိအောင်ယူကရိန်းကကြိုးပမ်းနေတာဖြစ်ပြီးအဲ့ဒီအထောက်အပံ့အပေါ်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတာကိုပြသတဲ့အနေနဲ့ဒုသပ္ပရဟဲရစ်ဆွစ်ဇာလန်ကိုတောင်းတာဖြစ်တယ်လို့ဒုသပ္ပရယုံကပြောပါတယ်။အမိုက်ထုတ်ထွေးကိုလေးဘူးပေါင်းပေါ်မှာတက်ပြီးတောင်ကိုရီးယားနိုင်ငံနဲ့ချဲချခဲ့တဲ့မြောက်ကိုရီးယားရဲ့ရန်လိုတဲ့လောက်ရကိုလက်တုပ်ပြမှုအစဉ်သစ်ရှိပြီးအထက်မိတ်ထွက်လာတဲ့ချက်ချင်းတုံ့ပြန်သွားမယ်လို့ပူးတွဲစစ်ဦးစီးများအဖွဲ့ပြောခွင့်ရသူလီဆွန်ဂျွန်းကပြောကြားပါတယ်။တောင်ကိုရီးယားဆိုကဒီလိုပြောပြီးတဲ့နောက်အမိုက်ထုတ်တွေတက်ထားတဲ့မိုးပြံဘူပေါင်းတွေဆက်မလွတ်တော့ဘူးလို့မြောက်ကိုရီးယားကကြေညာခဲ့ပါတယ်။ခုတော့အစီအစဉ်ကိုအဆုံးသတ်ပြရစေခင်ဗျာ။ ဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရမှုကမှတ်သိထိုက်ပါ VOA ရုပ်သံရဲ့မနေ့ပိုင်းအစီအစဉ်ကိုရေဒီယိုကလည်းလိုက်တိုမီတာ24.50 လိုက်လက်မီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါလေသောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးဘေးကင်းကျန်းမာချမ်းသာကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ခင်ဗျာကျွန်တော်တမောင်သားမှာ